Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VO American တိုင်းရင်2024ခုနှစ်နိုဝင်ဘာလ6ရက်ဗိုလ်ရုနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါဆင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲနေ့ဖြစ်ပါတယ်အခုဒီအစီအစဉ်ကိုတော့ VO ရဲ့ website Facebook YouTube စာမျက်နှာတွေကပါရုပ်သံဖြစ်နေတဲ့ရိုက်ရှုစားနိုင်ပါတယ်ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေမဲပေးကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကိုကြပြောင်းမပြန်ဖြစ်သွားအောင်ကြံစည်ကြိုးပမ်းမဲ့သတင်းမှကိစ္စ FBI တတိပေးထားပါတယ်။အင်္ဂါနေ့အစ္စရေးလိကြောင်းတိုက်ခတ်မှုကြောင့်ပါလက်စတိုင်30သေဆုံးခဲ့ရပါတယ
်။အဲ့လိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်အပြီးမှာတော့အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲနဲ့ပတ်သက်လို့ဓာတ်ရိုက်ဆက်သွယ်မိမြန်ချက်မဲပေးကြတဲ့မြန်မာမဲဆန္ဒရှင်ရဲ့ရွေးချယ်မှုနဲ့သဘောထားတင်ပြချက်တွေထုတ်လွှင့်သွားမှာဖြစ်သလိုနောက်ပိုင်းမှာလည်းဒီရွေးကောက်ပွဲကြီးနဲ့ဆိုင်တဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်ကပြောပြသွားမှာဖြစ်ပါလိမ့်ဗျာ
။အမေရိကန်ပြည်ထောင်စုမှာအင်ကာနေ့ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေမဲပေးနေကြပါတယ်။ဒုတိယသမ္မတကမလာဟဲရစ်ကိုနိုင်ငံရဲ့ပထမဆုံးသောအမျိုးသမီးခေါင်းဆောင်အဖြစ်ရွေးချယ်မလားဒါမှမဟုတ်လည်း2020ရွေးကောက်ပွဲမှာရှုံးခဲ့တဲ့သမ္မတဟောင်းတွန်နဲ့ထရန့်ကိုပဲအင်ဂျူရိုကိုပြန်ပို့မလားဆိုတာကိုရွေးချယ်ဆုံးဖြတ်နေကြတာဖြစ်ပါတယ်ဒီမိုကရက်သမ္မတလောက်ဟဲရစ်နဲ့ပြိုင်ဘက်ရီပပ်လီကန်ထရန့်တို့ကြားရှင်းပြိုင်မှုဟာဆိုရင်ဆဲဆုနှစ်တည်းအတွင်းအခြေအနေအဖြစ်ဆုံးရွေးကောက်ပွဲတစ်ခုအဖြစ်လူမှုစစ်တမ်းတွေကဖော်ပြပါတယ်။အနိုင်ရသူကတော့လာမယ့်ဇန်နဝါရီလအတွင်းမှာသမ္မတ၄နှစ်သက်တမ်းကိုစတင်တာဝန်ယူရမှာဖြစ်ပါတယ်။နိုင်ငံတော်ရွေးကောက်ပွဲရလဟာဆိုရင်အခြေအနေဖြစ်နေတဲ့ပြည်내ခုနှစ်ခုကမဲရလတ်တွေကအဆုံးဖြတ်ပေးမဲ့ပုံရှိတယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောကြပါတယ်။အဓိကကျတဲ့ပြည်내ကြီးတွေမှာမဲပေးပြည်စီမှုနဲ့မဲရီတွက်နိုင်မဲ့အနှစ်အမြန်ပုံမူတည်ပြီးအင်္ဂါနေ့နှောင်းပိုင်းဒါမှမဟုတ်လဲဗုဒ္ဓုနဲ့အစောပိုင်းတို့မှာအနိုင်ရသူပေါ်ထွက်လာနိုင်ပါတယ်။အင်္ဂါနေ့မနက်ခင်းပိုင်းမှာနိုင်ငံရဲ့အရှေ့ပိုင်းပြည်내တွေမှာမဲယုံတွေဖွင့်ခဲ့ပြီးအစိုးရစင်တာတွေမိသက်ဌာနတွေကျောင်းတွေဖျားကျောင်းတွေနဲ့တခြားသောမဲယုံတွေမှာမဲပေးသူတွေတန်းစီမဲပေးခဲ့ကြပါတယ်။နိုင်ငံရဲ့တခြားသောမဲယုံတွေဟာလည်းနိုင်ငံရဲ့စံတော်ချိန်6ခုနဲ့အညီဖွင့်ခဲ့ကြနေလေကအစောပိုင်းမှာတော့ပြည်내50လုံးကမဲယုံတွေကိုဖွင့်ခဲ့ကြပါတယ်ရှင်။ American Congress မှာအများစုကြီးစိုးရေးရလဟာလဲအင်ကာနေ့မဲပေးပွဲကနေထွက်ပေါ်လာမှာဖြစ်ပါတယ်။ဒီရလဟာဆိုရင်သမ္မတရွေးကောက်ပွဲအနိုင်ရသူရဲ့ဥပဒေအစိုးပြုချက်တွေအရေးမှာအဓိကအခန်းကဏ္ဍကပါဝင်လာမှာလဲဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်နေရာ435နေရာအလုံးအတွေ့နှစ်နှစ်သက်တမ်းကိုသက်တမ်းသစ်ကိုအင်ကန်နေရွေးကောက်ပွဲမှာရွေးချယ်နေတာဖြစ်တယ်လို့ပဲအထက်လွှတ်တော်နေရာ100တဲက34နေရာအတွေ့6နှစ်သက်တမ်းသစ်ကိုလည်းရွေးချယ်နေတာဖြစ်ပါတယ်လက်ရှိမှာတော့ဒီမိုကရက်တစ်ကအထက်လွှတ်တော်ကိုအ ਨੇ စုနဲ့ကြီးစိုးထိန်းချုပ်ထားတာဖြစ်ပြီးအောက်လွှတ်တော်မှာတော့ရီပဘလီကန်တွေကကြီးစိုးထားတာပါဒါပေမဲ့လည်းလွှတ်တော်နှစ်ရဲ့ကြီးစိုးမှုကပြောင်းပြန်ဖြစ်သွားနိုင်တယ်လို့မူလအတိုင်းလည်းဖြစ်နေနိုင်တယ်လို့ရွေးကောက်ပွဲသုံးသပ်သူတွေကခန့်မှန်းကြပါတယ်။ဘလို့ရလတ်မျိုးပဲထွက်ပေါ်လာပါစေလွှတ်တော်နှစ်ရဲ့စလုံးမှာတော့ပါတီတွေအနေနဲ့အ ਨੇ စုအသားစီးရတဲ့အခြေအနေမျိုးနဲ့ဆက်ရှိနေမယ်အလားအလာရှိနေပါတယ်။51-49နဲ့ဒီမိုကရက်ကကြီးစိုးထားတဲ့အထက်လွှတ်တော်မှာရီပဘလီကန်တွေကပြန်လည်ထိန်းချုပ်လာနိုင်မယ်အလားအလာခေါင်းလည်းရှိနေပါတယ်။ West Virginia ကိုစားပြုအထက်လွှတ်တော်အမတ်နေရာအတွက်ရီပဘလီကန်တွေအနိုင်ရမယ်လို့ခန့်မှန်းထားကြပြီးဒီမိုကရက်တွေထံကနောက်တနေရာထပ်ပြီးတော့အနိုင်ရမယ်ဆိုရင်တော့အထက်လွှတ်တော်မှာရီပဘလီကန်တွေထိန်းချုပ်လာနိုင်မယ်အခွင့်အလမ်းလည်းဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုတဝန်ခံမဲယုံတွေကိုဘုံအန်တရဲ့ချင်းချောင်မှုတွေဟာဆိုရင်ရုရှားကဖြစ်ပုံရချောင်ပြည်ထောင်စုနဲ့ပြည်내တာဝန်ရှိသူတွေရဲ့ဆန့်စစ်ချက်တွေကဖော်ပြပါတယ်။အင်ကာနီမနက်ခင်းဘုံအန်တရဲ့ချင်းချောင်မှုတွေကြောင့်ဂျော်ဂျီယာပြည်내အရှိတောင်ပိုင်းကမဲယုံတချို့ကိုမဲပေးမှုယာယီရက်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့ဒီချင်းချောက်မှုတွေကမယုံကြည်ရတော့ဘူးလို့ပြည်내တာဝန်ရှိသူတွေကအလင်းအမြန်ပဲဆုံးဖြတ်ခဲ့ပါတယ်။အရေးအမြစ်ကိုဖော်ထုတ်ပြီးဖြစ်ပြီးအဲ့ဒါဟာရုရှားကဖြစ်တယ်လို့ဂျော်ဂျီယာပြည်내အတွင်းရေးမှူးကသတင်းထောက်တွေကိုပြောပါတယ်။သူတို့ကအနှောက်အယှက်ပေးတာဖြစ်ပြီးချုံးမွေမျှတပြီးမှန်ကန်တဲ့ရွေးကောက်ပွဲဖြစ်လာဖို့လိုလားပုံမရဘူးလို့လည်းသူကထပ်လောင်းပြောပါတယ်။ ပြည်내တော်များများကမဲယုံတွေမှာဘုံအန်ဒီရဲ့ချင်းချောင်မှုတွေကိုသိရှိထားတဲ့အကြောင်းပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကအင်္ဂါနေ့မှာပြောပါတယ်ဒီချင်းချောင်မှုအများအပြားကရုရှား email domain တွေမှာအစပြုပုံရတယ်လို့လည်းထပ်လောင်းပြောပါတယ်ဂျော်ဂျီယာပြည်နယ်မှာဘုံအန်ဒီရဲ့ချင်းချောက်မှုတွေအပြင်ပါတီဆွဲခင်းတဲ့မစ်ရှိဂန်နဲ့ဝစ်ကွန်ဆင်ပြည်နယ်တွေကမဲယုံတွေကိုလည်းဘုံအန်ဒီရဲ့ချင်းချောက်မှုတွေပို့လာတဲ့အကြောင်းလဲအမေရိကန်တာဝန်ရှိသူတို့က VOA ကိုအတည်ပြုထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီတွင်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မဖို့ Tycon 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ View မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်။ဣသရေလဇက်တိုက်လေချောင်းတိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်မှာအနည်းဆုံးလူ30သေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကအင်ကာနေ့မှာပြောပါတယ်။တနင်္လာနေ့နှောင်းပိုင်းဣသရေလလေချောင်းတိုက်ခိုက်မှုတစ်ခုအတွင်းဘိုက်လာဟီယာမှာနေရဆွန့်ခွာထွက်ပြေးသူမိသားစုတွေခိုးလုံရအိမ်တလုံးကိုထိမှန်တာကြောင့်အနည်းဆုံးလူ20ဦးသေဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဂါဇာစီးတီးဇူဝီဒါနဲ့ DRL ဘာလာဒုံမှာလည်းတိုက်ခိုက်ခံရပါတယ်။ Israel စစ်တပ်ကတော့ပြီးခဲ့တဲ့ရက်အတွင်းဂါဇာအလဲပိုင်းနဲ့တောင်ပိုင်းကစစ်သွေးကြွတွေရဲ့အခြေခံအဆောက်အုံနေရာတွေနဲ့စစ်သွေးကြွတွေကိုချေမှုန်းခဲ့တယ်လို့အင်ကာနေ့မှာပြောပါတယ်။ Israel နဲ့ Hezbollah ကြား73လကြားပြည်ပခအတွင်းလက်ဗနန်မှာတေဆုံးသူအရေအတွက်ကတနင်္လာနေ့မှာ3000ကျော်အထိရောက်ရှိသွားပါတယ်။စက်တင်ဘာလလယ်ပိုင်းတင်းမာမှုတွေတိုးလာမှုအတွင်းနဲ့ဣသရေလကလဗနန်တောင်ပိုင်းကိုအောက်တိုဘာလ10ရက်နေ့ကျူးကျော်တိုက်ခိုက်မှုအတွင်းအများစုသေဆုံးကြရတာဖြစ်ပါတယ်။ဒဏ်ရာရသူက13,000ကျော်ရှိတယ်လို့လည်းလဗနန်ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။ကရင်ပြည်နယ်ဖားပွန်ခရိုင်ဒဲကမြန်မာစစ်ကောင်စီရဲ့ခေါပုတ်စခန်းကနေထွက်ပြေးလွတ်မြောက်သွားတဲ့စစ်ကောင်စီတပ်ကရရှိ3ဦးနဲ့စစ်တပ်မှုအပါအဝင်တပ်ဖွဲ့ဝင်18ဦးတို့ကိုဖမ်းဆီးထားတဲ့အကြောင်း KNU တပ်မဟာ9ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီရဲ့ခေါပုတ်စခန်းကိုတော့အောက်တိုဘာလ28ရက်နေ့က KNLA PDF ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်ပြီးနောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေစခန်းကိုဆွန့်ခွာထွက်ပြေးသွားတာကိုလိုက်လံတိုက်ခိုက်တာမှာဖမ်းဆီးရမိတာဖြစ်ကြောင်း KNLA PDF ပူးပေါင်းတပ်ဖွဲ့ကပုဂ္ဂိုလ်တူက VOA ကိုပြောပါတယ်
ကျွန်တော်သိသလောက်ဆိုရင်တော့စခန်းမှာမိရပုံကိုလိုက်ခွင့်လို့မမိတာနေမီရှင်းလင်းရေးလုံရင်နဲ့စခန်းလေးတိုက်ပွဲပြီးတော့နေမီရှင်းလင်းရေးအဲဒါတည်လို့တယ်ပေါ့နော်လို့တဲ့အချိန်လို့တဲ့အနေအထားတစ်ခုမှာဒီရရလို့တော့တည်ရဲ့ကျွန်တော်တည်တော့18ရောက်လို့တည်ရဲ့ဗျာဟုတ်ဒီဖပေါ်ပြူတူမှာဆိုလို့ရှိရင်တကယ်အေးပါတယ်စခန်းတစ်ခုပဲလေ
စစ်ကောင်စီတပ်ဖွဲ့ဝင်တွေဖမ်းဆီးခံရတဲ့သတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးခေါပုတ်တပ်စခန်းကနေထွက်ပြေးသွားတဲ့အချိန်မှာစစ်ကောင်စီရဲ့ခမရ340ခမရ341ခလရ19တပ်တွေကတပ်ခွင်မှု3ဦးအပါအဝင်တပ်ဖွဲ့ဝင်18ဦးကိုဖမ်းဆီးရမိတာဖြစ်တယ်လို့လည်းပူးပေါင်းတပ်ဖွဲ့ကပြောပါတယ်ဖမ်းဆီးခံထားရသူတွေကိုတော့ကရင်အမျိုးသားအစည်းအရုံး KNU ရဲ့စစ်တုံးပန်းဥပဒေနဲ့ထိန်းသိမ်းထားတဲ့အကြောင်းလည်းပူးပေါင်းတပ်ဖွဲ့ဘက်ကပြောပါတယ်ဖပွန်ခရိုင်တွင်းကစစ်ကောင်စီရဲ့ခေါပုတ်တပ်စခန်းဟာဆိုရင်1992ခုနှစ်ကတည်းကတပ်ဆွဲထားတဲ့ဗျူဟာအရအရေးပါတဲ့စခန်းဖြစ်တဲ့အကြောင်းဒီစခန်းချသွားတာကြောင့်စစ်ကောင်စီအတွက်ဖပွန်ဗျူဟာဒါကြမ်းရှိတော့တာလို့လည်းသူကပြောပါတယ်စခန်းသိမ်းတပ်ပွဲအတွင်းအရက်သားတေဆုံးမှုလည်းရှိခဲ့ပါတယ်ရှင်ရှမ်းပြည်နယ်အင်းလေးဒေသတွင်းကရေပေးတင်ခဲ့တဲ့ကျေးရွာတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာလေပြင်းထန်ကြောင့်နေအိမ်တွေထပ်ပြီးတော့ပျက်စီးရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ2ရက်နေ့စနေနေ့ကလေပြင်းတိုက်ခိုက်တဲ့ဒဏ်ကြောင့်အင်းလေးဒေသကန်လှရွာနဲ့ကုနာရွာတို့မှာအိမ်တွေပျက်စီးခဲ့ရတဲ့အကြောင်းအင်းတစ်ခုလုံးအတိုင်းအတာအရအင်းကြီး30ကျော်ပျက်စီးကြောင်းဒေသခံတို့က VOA ကိုပြောပါတယ်။ င်းလေးဒေသကကျေးရွာပေါင်း189ရွာကလူဦးရေ 9,400 ကျော်တို့ဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းရေဘေးဒဏ်သင့်ခဲ့ပြီးတဲ့နောက်ပြန်လည်ထူထောင်ရေးဆောင်ရွက်နေရခြင်းအခုထပ်ပြီးတော့လေပြင်းတိုက်ခိုက်မှုတန်းကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအဟန့်အတာဖြစ်စေပါတယ်ခီးသွွားလုပ်ငန်းတွင်ကျတဲ့အင်းလေးဒေသမှာအခုနှစ်ပွင့်လင်းရာသီအတွင်းခီးသွွားတချို့ပြန်လည်ဝင်ရောက်လာပေမဲ့ပြီးခဲ့တဲ့နှစ်တွင်နဲ့ရှင်ရင်တော့အရင်အတွက်ကညှော့နေနေတယ်လို့လည်းဒေသခံတို့က VOA ကိုပြောပါတယ်ရှင
်အမေရိကန်ပြည်တော်စုမှာတော့နိုဝင်ဘာ5ရက်ဒီကနေ့ဟာရွေးကောက်ပွဲနေ့ဖြစ်ပါတယ်အမေရိကန်ပြည်သူတွေအခုချိန်ထိကိုမဲယုံနေစီကိုသွားပြီးတော့သူတို့တင်မြှောက်ခြင်းနဲ့သမရနဲ့အထက်အောက်လွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မဲပေးနေကြတော့မယ်ဖြစ်ပါတယ်အခုဆိုရင်ကျွန်တော်တို့ VOA ရုံးချုပ်နဲ့တိတ်ပြီးတော့မဝေးလှတဲ့ဗာဂျီးနီးယားပြည်နယ်အာလင်တန်မြို့ကမဲယုံတရုံမှာ VOA ဝိုင်းတော်သူမန်းအင်ဂျင်နိုင်လဲရောက်ရှိနေပြီဆိုတော့မဲပေးနေကြတဲ့နောက်ဆုံးအချိန်တွေမဲပေးသူတွေရဲ့သဘောထားရွေးကောက်ပွဲရလတ်အလားအလာလုံခြုံရေးစတာတွေတည်အောင်ဆက်သွယ်မေးမြန်းကြည့်ပါမယ်။မင်းကြီးခင်ဗျာအခုရောက်နေတဲ့ဒီနေရာမှာပေါ့နော်မဲတွေပေးနေကြတော့မယ်လားခင်ဗျာမဲယုံကဘယ်ချိန်ပြိမာလဲနောက်ဆုံးမြင့်ဝင်အခြေအနေကိုပြောပြပေးပါလားခင်ဗျာ
။ဟုတ်ကဲ့အခုကျမရောက်ရှိနေတဲ့နေရာကဒီအာလင်တန်ကဒီမဲယုံတေယုံပေါ့နော်ဒါကတော့သူတို့ဗဟိုစာကြီးတိုက်ပေါ့လေအဲ့နေရာမှာသူတို့မဲယုံအခုဖွင့်လှစ်ပြီးတော့ဒီနေ့မဲပေးနေကြတယ်ပေါ့လေဆိုတော့အခုကျမတို့ဓာတ်ရိုက်တခုကျမဒီဓာတ်ရိုက်သတင်းပေးပို့နေတဲ့အချိန်မှာပဲအဲဒီရဆန်တော်ချိန်ည9နာရီမှာဒီမဲယုံပိတ်မှာပါအဲ့တော့အခုမဲယုံမပိတ်ခင်အချိန်ထိပေါ့နော်မဲပေးသူတွေကတဖွဲဖွဲနဲ့လာရောက်ပြီးတော့ပေးနေကြစေဖြစ်ပါတယ်နောက်ပြီးတော့ဒီမဲယုံ9နာရီည9နိုင်ပိတ်တာနဲ့သူတို့တွေကမဲတွေကိုစတင်ရွေတက်มาဖြစ်တယ်လို့လည်းဒီမဲယုံတာဝန်ရှိတဲ့သူတွေကဒီ VOA ကိုပြောပြပါတယ်ပေါ့လေဆိုတော့ဒီအဲ့လိုည9နာရီမဲယုံပိတ်တာနဲ့သူတို့မဲတွေစတင်ရွေတက်มาဆိုတဲ့ခါကျတော့အခုချိန်ထိတော့ဒီမဲပေးတဲ့သူတွေကဘယ်သူတွေကိုမဲပေးလဲဆိုတာတော့မသိရသေးဘူးပေါ့လေဆိုတော့ဒီမှာကတော့အခုဒီဒါအခုကျမရောက်နေတာကအာလင်တန်မှာရှိတဲ့မဲယုံတခြားဒီတခြားနယ်တွေတခြားမဲယုံတွေမှာလည်းသူတို့အချိန်နဲ့သူတို့ပိတ်ဖို့တော့ရှိပါတယ်ဒါပေမဲ့ကျမသိရတော့ညတချို့ကလည်း7နာရီထိတော့ရှိမယ်လို့တော့သိရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျအဲ့တော့ဒီရွေးကောက်ပွဲနေ့မှာဗဂျီးနီးယားပြည်နယ်တဝိုက်မဲပေးနေကြတဲ့အခြေအနေကငင်းငင်းညံ့ညံ့ပဲရှိရလားပြီးတော့ဟိုလုံညုံရေးတင်းကျပ်ထားတဲ့အခြေအနေမျိုးရောတွေ့ရသေးလားခင်ဗျ
လက်ရှိဒီဗာဂျီးနီးယားပြည်နယ်မှာတော့ဒီဗာဂျီးနီးယားပြည်နယ်ပေါ့ကျမရောက်ခဲ့တဲ့ဒီမဲယုံနေမှာတော့အေးချမ်းချမ်းပါပဲ။ဘာဖြစ်လို့ဆိုတော့မဲယုံနေကလည်းဒီမူလာရန်ကျောင်းတို့เนาะအခုဆိုရင်လည်းစာကြည့်ရိုက်တို့မှာဖွင့်လဲလာရောက်ပေးတဲ့လူတွေကလည်းအေးချမ်းချမ်းပါပဲ။ဒါပေမဲ့ဝါရှင်တန်ဒီစီတို့နောက်ပြီးတော့အခုသမ္မတဟောင်းဒေါ်နယ်ထရမ့်ပေါ့လေဒီ Republican ဘက်ကနေသမ္မတလောင်းပြည်ရွေးဝင်ရောက်ရှင်ပြိုင်နေတဲ့ဒီသမ္မတဟောင်းဒေါ်နယ်ထရမ့်နေတဲ့ဒီ Florida ဘက်က West Palm Beach ဘက်မှာတော့နည်းနည်းပါးပါးသူတို့အခြေအနေတွေကနည်းနည်းရှုပ်ရှုပ်ထွေးထွေးဖြစ်နေလို့ဖြစ်တယ်လို့တော့ကျမတို့ကြားရတယ်ပေါ့လေဒါပေမဲ့အချက်အလက်ကတော့အခုချိန်ထိအတိအကျမသိရသေးဘူးဒါပေမဲ့အဲ့လိုမျိုး DC တို့ဘာလို့မှာတော့သူတို့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတယ်ပြီးတော့စစောကသတင်းထဲမှာလည်းကြားခဲ့ရတဲ့အတိုင်းပဲပေါ့နော်တချို့ဒီအခုဒီနေ့အခုဒီ2024မှာကျင်းပတဲ့သမ္မတရွေးကောက်ပွဲ American သမ္မတရွေးကောက်ပွဲမှာတခြားနိုင်ငံသားကပေါ့အထူးသဖြင့် Russia ဘက်ကဝင်ရောက်ဆွတ်ဖက်မှုတွေဝင်ရောက်နှောက်ယှက်မှုတွေရှိနေတယ်ဆိုတော့ဒီသတင်းပေးသတင်းအချက်အလက်တွေရပေါ့လေဒါတွေကိုသူတို့သတိထားပြီးတော့စောင့်ကြည့်နေတဲ့အခါကျတော့တချို့ပြည်နယ်တွေနေရာတွေမှာတော့ဒီလုံခြုံရေးတင်းတင်းကြပ်ကြပ်နေပေါ့เนาะအဲ့ဒါတွေချထားတာတော့ရှိပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ကျွန်တော်သတိထားမိသလောက်ပေါ့လေဒီဗာဂျီးနီးယားပြည်နယ်မှာအုတ်ချုပ်ရေးမှုကိုဒီ Republican ဘက်ကပုံကိုတူကိုရွေးချယ်တင်မြှောက်ထားတာရှိပါတယ်ဆိုတော့သူကအခုဝင်ပြိုင်တဲ့ဒီသမ္မတဟောင်းဖြစ်တဲ့ Donald Trump ကိုထောက်ခံသူဆိုတော့ဗာဂျီးနီးယားပြည်နယ်ကလူတွေက Republican နဲ့ Democrat Party နှစ်ခုမှာပေါ့ဘယ်ပါတီကိုမဲပူပေးကြတယ်လို့မှန်ရင်သတိထားမိပါလေ
ဒီအမေရိကန်ပြည်ထောင်စုမှာအခုကျင်းပတဲ့ဒီ2024ခုနှစ်မှာကျင်းပတဲ့သမ္မတရွေးကောက်ပွဲကတော့တကယ်ကမ္ဘာမှာအကြီးမားဆုံးဒီဒီမိုကရေစီစနစ်နဲ့ပတ်သက်လို့ဟိုစမ်းသပ်မှုကြီးတစ်ခုပေါ့နော်ဒီအခုသမ္မတရွေးကောက်ပွဲရလဒ်ကိုကျမတို့ရင်ခုန်စွာနဲ့အခုစောင့်ကြည့်ရမှာဖြစ်ပါတယ်ဆိုတော့အခုစစောကဒီကိုညံဝင်းအောင်မေးသွားတဲ့မေးခွန်းအရာဆိုလို့ရှိရင်ဒါအမေရိကန်ပြည်ထောင်စုမှာကသူတို့နိုင်ငံရေးအရာအစဉ်ဆက်ကတော့ဥမာတကယ်လို့ဒီမိုကရက်ကအစိုးရပေါ့နော်သမ္မတဖြစ်ရွေးကောက်ခံရတယ်။နောက်ဒီမိုကရက်တွေကအင်အားအများစုဖြစ်တယ်ဆိုရင်တစ်ဖက်မှာသူတို့တွေကဒီ power balance ပေါ့နော်ပြန်ပြီးတော့အဲ့လိုမျိုးအနေနဲ့အဲဒီတချို့ဒီ govern ဒီအခုလိုပေါ့မြို့နယ်အုပ်ချုပ်ရေးမှုတွေအဲ့လိုနေရာတွေမှာဒါမှမဟုတ်လို့ရှိရင်ဒီမြို့တော်ဝင်တွေအဲ့လိုနေရာတွေမှာသူတို့ republican တွေဖြစ်လာလေရှိပါတယ်။ဆိုတော့ဒီလိုသဘောတရားပါပဲ။ဒါတော့များသောအားဖြင့်ဒီ virginia ကတော့တော့ဒါဒီမိုကရက်ကိုမဲအများဆုံးပေးတာပေါ့လေ။ဘာဖြစ်လို့ဆိုတော့ Virginia မှာနေထိုင်တဲ့သူအများစုကလည်း immigrants တွေပေါ့နော်။ရွှေပြောင်းအခြေချတဲ့သူတွေအများစုဖြစ်တယ်။ဒါကြောင့်လည်းသူတို့ဒီမိုကရက်ကဒီ Virginia ပြည်နယ်မှာနိုင်လေးရှိတယ်။ဒါကြောင့်အခုဒီတစ်ကြိမ်ရွေးကောက်ပွဲကတော့ကျမတို့စောင့်ကြည့်ရမယ်။အကြိမ်နဲ့အခုစစသတင်းတွေထဲမှာလည်းကြားခဲ့ရတဲ့အတိုင်းပဲပေါ့နော်။သမရလောင်းနှစ်ယောက်စလုံးကိုမဲပေးကြတဲ့လူတွေကအကျိမ့်နေဖြစ်နေတယ်။အထူးသဖြင့်ဒီထူးခြားချက်ကဒီနေ့ရွေးကောက်ပွဲကျင်းပတဲ့နေ့မှာပေါ့နော်ထွက်ပြီးတော့အင်းနဲ့အားနဲ့မဲပေးကြတဲ့เนาะအမေရိကန်ပြည်သူတွေကလည်းအများအပြားရှိနေပါတယ်။အဲ့ဒါကြောင့်ဟိုအခုချိန်ထိတော့ကျမတို့ဟိုစောင့်ကြည့်ရမယ်အနေထားပါပဲရှင
်။ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဒါပေမဲ့ဒီတတိုင်းပြည်လုံးအတိုင်းအတာအရဒီမဲစစ်တမ်းတွေကိုကြည့်လို့ရှိရင်ဒီ Donald Trump နဲ့ Kamala Harris တို့ကဟလာသူမသားကိုမသားကိန်းကနန်းတွေပြနေတာရှိပါတယ်အဲ့တော့ Virginia ပြည်နယ်တမိုင်းကြောင်းအရာရောဘယ် Virginia မှာဘယ်ပါတီကအနိုင်ရလေးရှိပါတယ်
โอเคအဲ့တော့ဆဆောကပြောသားတယ်လို့ပဲပေါ့เนาะဒီ Democrat ဘက်ကဒီ Virginia ပြည်နယ်မှာတော့သူကအနိုင်ရလေးရှိတယ်အနေထားရှိပါတယ်ဒါပြီးခဲ့တဲ့ဒီနောက်ဆုံးဒီရွေးကောက်ပွဲပေါ့2020ရွေးကောက်ပွဲတုန်းကဆိုလို့ရှိရင်လဲဒါ Biden သမ္မတဖြစ်လာတဲ့အချိန်မှာလဲဒီ Virginia ဘက်ကဒါဒီအခု Democrat ကိုမဲပေးခဲ့ကြတယ်ပေါ့နော်ဆိုတော့အခုလောလောဆယ်ဒါပေမဲ့ဒီတစ်ချိန်မှာကတော့ဒါကျမတို့မနေ့ပိုင်းမှာကျမတို့ဒီမြန်မာစံတော်ချိန်ညပိုင်းမှာလွှင့်သွားတဲ့အချိန်ပေါ့လေအဲ့ဒီမှာလဲကျမတို့ရဲ့ Wine Dot to Mackin Future ပြောသွားတယ်လို့ပေါ့လေဒီလို Virginia ပြည်နယ်ဒီလို Arlington မှာရှိတဲ့နေရာမှာတော့မှတချို့ဒီလူငယ်တွေထဲမှာ Trump ကိုမဲပေးတဲ့သူတွေရှိတယ်ဆိုတာလည်းတွေ့ရတယ်ဆိုတော့ဟိုကျမတို့အခုဟိုပြောဖို့စောတယ်ပေါ့နော်
အဲ့တော့
ကျမတို့စောင့်ကြည့်ရမှာပါရှင
်ဟုတ်ကဲ့မင်းချင်းကအရင်ရင်ဒီအမေရိကန်ရွေးကောက်ပွဲတွေမှာတော့လည်းအကြိမ်ကြိမ်ဟလာသတင်းယူခဲ့မှုတယ်ဆိုတော့ဒီအရင်ရွေးကောက်ပွဲနဲ့ဒီ2024ရွေးကောက်ပွဲကဘယ်လိုမျိုးထူးခြားกว่าဟချက်တွေရှိတယ်လို့မြင်ပါသလဲ
ဟုတ်ကဲ့ဟုတ်တယ်ကျမတို့ကျမဆိုလို့ရှိရင်ဒီ American သမရရွေးကောက်ပွဲတွေကိုပေါ့เนาะကျမတင်ဆက်ခဲ့ရတယ်ဓာတ်ရိုက်ပေးပို့ခဲ့ရတာဟာဆိုလို့ရှိရင်တော့ဒီဟာနဲ့ပါဆိုလို့ရှိရင်ကျမနှစ်ချိန်ပေါ့เนาะနှစ်ချိန်ကတော့ရှိပါတယ်ဒါပေမဲ့ကျမကိုယ်တိုင်ဒီပါဝင်ပြီးတော့ကျမဒီကိုရောက်ခဲကပေါ့เนาะရောက်တဲ့အချိန်မှာရွေးကောက်ပွဲကတော့ဒီ Obama အနိုင်ရသွားတဲ့ရွေးကောက်ပွဲပေါ့လေဆိုတဲ့အခါကျတော့ဒီကျမမြင်ရတဲ့အရာဆိုလို့ရှိရင် American ပြည်ထောင်စုမှာအခုလိုပေါ့လူမဲသမရပထမဆုံးတိမ်ဖြစ်လာမဲ့ရွေးကောက်ပွဲတော့ကဆိုတကယ်လူတွေအင်းနဲ့အားနဲ့ဟိုတခါတည်းထွက်လာပြီးတော့သူတို့မဲပေးကြတယ်ပေါ့နော်ဆိုတော့ဒီတမိုင်းဝင်ရွေးကောက်ပွဲတွေဖြစ်လာတိုင်းမှာ American ပြည်သူတွေဟာအကြိတ်နဲ့သူတို့မဲပေးကြတယ်ဒီတစ်ချိန်လည်းအခုဆိုရင်ဒါ Kamala Harris ပေါ့သူမတိုင်ခင်တော့ကတော့ဒါ Hillary Clinton နဲ့ရွေးကောက်ပွဲဒါဒီအကြိတ်နဲ့လည်းဖြစ်ခဲ့ဘူးရပါလေဒါပေမဲ့ဒီတစ်ချိန်အခုဒုသမရဒီ Democrat ဒုသမရဖြစ်တဲ့ဒီ Kamala Harris နဲ့အခုအရင်က Republican သမရဟောင်း Donald Trump တို့အဲဒီတစ်ချိန်မှာလည်းတကယ်သမိုင်းဝင်ရွေးကောက်ပွဲဟိုဖြစ်လာမဲ့အနေထားရှိနေတဲ့ခါကြတော့ဒီ American ပြည်သူတွေရပါတော့ဒီနေ့မှာဆိုလို့ရှိရင်လည်းသူတို့အင်းနဲ့အားနဲ့ထွက်ပြီးတော့မဲပေးကြတယ်ဒါကျွန်မတော်တော်ထူးခြားတွေ့ရတယ်တကယ်ဟိုစိတ်ဟိုစိတ်ပါဝင်စားစွာနဲ့ပေါ့နော်သူတို့မဲပေးတယ်ဒီမတိုင်ခင်ရွေးကောက်ပွဲမတိုင်ခင်ကြိုတင်မဲဟိုပေးတဲ့အနေထားမှာဆိုရင်လ
ေဟ
ိုကျွန်မကိုယ်တိုင်တွေ့ရတယ်ကြိုတင်မဲရုံဖွင့်ပြီးတော့သွားပြီးတော့တွေ့ရခါမှာလဲတကယ်လူတွေကဟုတ်ကဲ့ကြိုတင်မဲတွေပေးကြတာတန်းတဲ့ချီရှိပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့
ထူးခြားပါတယ်ဒီတစ်ချိန်ရတယ်လေ
ဟုတ်ကဲ့အဲ့ထူးခြားတဲ့အချိန်မှာပေါ့နော်ဒီသမရဒိုနယ်ထရန့်ကလူဗျူတူဦးဖြစ်တယ် ဟလာကင်မရာဟဲဆိုလို့ရှင်ဟလာလူမဲလည်းဖြစ်တယ်တောင်ရှာသူလည်းစက်နေတယ်ဗောလေဆိုတော့ဒီလူမျိုးအခြေအနေကြောင့်မှာဟလာဟိုပြိုင်ပွဲကလည်းတကယ်ဟိုတင်းတင်းကြပ်ကြပ်တွေရှိနေတယ်ဆိုတော့ဒီရွေးကောက်ပွဲမှာမဲဆွဲပြောဆိုကြတဲ့အထဲမှာဘလောက်ထိကိုနိုင်ငံရေးအရာကွဲပြားမှုတွေတွေ့ရလဲခဏ
ဟုတ်ကဲ့အခုဒီမဲပေးတဲ့သူတွေကလည်းသူတို့အဓိကတော့သူတို့အနာဂတ်ဘဝတွေမှာဟိုပေါ့အမေရိကန်အစိုးရတရက်အနေနဲ့ဘလို့အကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်တယ်လဲဆိုတဲ့အပေါ်မှာသူတို့တွေကရွေးချယ်ကြတာတွေ့ရပါတယ်ဥမာဒီမိုကရက်ကိုမဲပေးတဲ့ဒီကမလာဟဲရစ်ကိုမဲပေးတဲ့သူတွေဆိုရင်သူတို့ဘာကြောင့်မဲပေးရတယ်လဲလို့ဟိုမေးတဲ့အခါမှာသူတို့ဖြေကြားချက်တွေရဆိုရင်ဒါကမလာဟဲရစ်ကအထူးသဖြင့်စီးပွားရေးကိုဟိုတကယ့်ကိုဥမော်လာအောင်ကိုပြန်ပြီးတော့လုပ်နိုင်တဲ့အခါမှာဒီအရင်ဒီဘိုင်ဒန်ပေါ့နော်သူဒုသမရတက်တမ်းမှာလဲသူတို့ဒီဘိုင်ဒန်အစိုးရသူဒုသမရတက်တမ်းမှာလဲလုံနိုင်ခဲ့တယ်ဆိုတော့ဒီစီးပွားရေးမှာစီးပွားရေးပြန်ပြီးတော့ကောင်းမွန်တာပေါ့အခုလဲကောင်းစီးပွားရေးကအရှိန်ဟုန်နဲ့သွားနေတယ်သူတို့ဒီစီးပွားရေးကောင်းမွန်အောင်လို့ဒီကမလာဟဲရစ်ကလုံနိုင်မယ်လို့သူတို့ယုံကြည်ရဲဆိုတော့အချက်လဲပါတယ်နောက်ပြီးတော့ပြီးတော့ဒီဟို tax ပေါ့လေ tax ကိစ္စတွေမှာလဲဒီကမလာဟဲရစ်ဘက်ကဒီ tax တွေကိုဟိုသူတို့ပြန်ပြီးတော့ပြင်နိုင်အောင်ပေါ့နော်ဒါလူလက်တန်းစားတွေအတွက်ဒါမျိုးပေါ့နော်သူတို့ရဲ့အားသာချက်တွေပေါ့တစ်ဖက်မှာလဲဒီ Donald Trump ကိုပေးတဲ့လူတွေကလဲဟို Donald Trump တက်လာခြင်းအဖြစ်ကဘာကြီးပို့ပြီးငြိမ်းချမ်းမယ်ပေါ့နော် Donald Trump ကိုလဲအဲ့လိုယုံကြည်ကြည်နဲ့ဟိုပေးကြတဲ့သူတွေလည်းရှိပါတယ
်ဟုတ်ကဲ့မိုင်းကြီးဟုတ်ကဲ့မိုင်းကြီးမိုင်းကြီးကဒီမဲလာပေးတဲ့လူတွေနဲ့စကားပြောမင်းမြန်တာတာတွေရှိတာပေါ့နော်ဆိုတော့အဲ့ဒါကိုကျွန်တော်သိမကြခင်မှာပဲထုတ်လွှင့်သွားဖို့ရှိပါတယ်ခင်ဗျကျေးဇူးပါမိုင်းကြီ
းဟုတ်ကဲ့ပါရှင့်
အခုဆက်ပြီးတော့တင်ပြချင်တာကတော့ဒီဗာဂျီးနီးယားပြည်နယ်တွေကမဲယုံတချို့မှာမဲလာပေးကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကိုမိုင်းငင်းနိုင်ကိုတိုင်တွေးဆုံရိုက်ကူးထားတဲ့အင်တာဗျူးဗီဒီယိုတွေဖြစ်ပါတယ်။သူတို့ကဘယ်ပါတီကိုမဲပေးခဲ့ကြသလဲ။ဘာကြောင့်အဲ့ဒီလိုရွေးချယ်ကြသလဲဆိုတာတွေကိုသူတို့ကိုတိုင်ရှင်းပြထားပါတယ်။အရင်ဦးဆုံးတော့ဒီမိုကရက်ပါတီသမ္မတလောင်းကင်မရာဟဲရစ်ကိုမဲပေးခဲ့ကြသူတွေရဲ့ရှင်းပြချက်ကိုအရင်ကြည့်ရှုရအောင်ပါခင်ဗျာ။
အမေရိကန်ပြည်အောင်စုမှာနိုဝင်ဘာလကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။နိုဝင်ဘာ5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲယုံတွေအားလုံးပိတ်သွားခြင်းကစပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြီးညာပေးမယ့်အဖြစ်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပြည်ကတင်ဆက်မဲ့အမေရိကန်ရွေးကောက်ပွဲအထူးအစီအစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။ VOA ရဲ့မြန်မာပြည်ပုတ်တူးနေမနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့ဒီမဲယုံပေါ့နော်အထူးသဖြင့်တော့ဒီဗာဂျီးနီးယားပြည်နယ်တဝိုက်မှာရှိတဲ့မဲယုံတချို့မှာမဲလာပေးကြတဲ့ဟလာအထူးသဖြင့်တော့ဒီမိုကရက်ပါတီခေါင်းဆောင်ကိုစလေလောင်ကမလာဟဲရစ်ကိုမဲပေးကြသူတွေရဲ့သဘောထားအမြင်တွေကိုနားဆင်ကြည့်ရအောင်ပါခင်ဗျာ
ကျွန်တော်နာမည်ဝင်းစော်သိမ်းပါခင်ဗျာကျွန်တော်အဆိုအခုကမလာဟဲရစ်ဒီမိုကရက်ပါတီကိုမဲပေးခဲ့ပါတယ်ခင်ဗျာအခုချိန်မှာဆိုတော့ဒီနှစ်ကမဲပွေးပွေးကတော်တော်စိတ်ဝင်စားစရာကောင်းတယ်လို့ကျွန်တော်ထင်ပါတယ်ဘာဖြစ်ဆိုနှစ်ယောက်စလုံးကပုတိပုတ်တက်လေးရင်နဲ့ဘသူနိုင်မယ်ဆိုတော့ရင်တတိတင်းနဲ့စောင်းအောင်ပါဖြစ်တယ်ပြီးတော့ဒါဆိုလို့ရှိရင်အမျိုးသမီးအနေနဲ့တော့ဒုတိယမြောက်အရွေးခံတာပေါ့ဟိုဟေလာရီတော့တခါအခုသူကတော့ဟိုဘယ်လိုပြောအိန္ဒိယနယ်ပွားအိန္ဒိယနဲ့တောင်ပင်ကနယ်ပွားပထမဆုံးအမျိုးသမီးသမ္မတဖြစ်မှာကိုကျွန်တော်တို့ပြောလင်းတဲ့အတွက်မဲပေးခဲ့တာပါသူ့ကိုမဲပေးတဲ့အတွက်ပညာရေးကိုဒီမိုကရက်တွေကသိချလုပ်နိုင်မယ်ဘိုင်ဒန်လက်ထက်ကလည်းဒီ student loan တွေကို waive လုပ်ခဲ့တာရှိပါတယ်နောက်တစ်ခါဒီလူငယ်တွေအိမ်ဝယ်မယ်ဆိုရင်လည်း first time buyer တွေကိုသူက2000ဝယ်ပေးမယ်လို့ပြောပါတယ်နောက်တစ်ခုကဘာလဲဆိုတော့ Chinese ကလေးတွေ tax return တွေ middle class တွေကို6000ဒီ tax return မှာပေါင်းပေးမယ်လို့ပြောပါတယ်ဒါတွေအတွက်ကျွန်တော်ကတော့ဒီနည်းသူတို့ရဲ့ policy ပေါ့ပညာရေးစီးပွားရေးလူမှုရေးအကုန်လုံးကဒီမိုကရက်ကတာမယ်ဆိုလို့ကျွန်တော်မဲပေးခဲ့တာပါ။အ
န်တီနာမည်လူနူဝဲမှာအန်တီဗာဂျီးနီးယားစတာလင်မြို့မှာနေတယ်။အန်တီပေးခဲ့တာကတော့ဟိုအမျိုးသမီးသမရ လောင်းကမလာဟဲရစ်ကိုပေးခဲ့တယ်ဘာလို့ဆိုတော့အမျိုးသမီးတွေအတွက်ကိုတခါမှအမေရိကန်မှာသမ္မတအမျိုးသမီးသရဆိုတော့မရှိဘူးလေ the first time ဒါပေမဲ့အမေအမေပေးခဲ့ရတော့6ချိန်မြောက်ရှိသွားပြီလေ၄နှစ်တခါမေးပြီးတာဆိုဒီတခါနံပါတ်6 6ချိန်မြောက်ပေါ့ဒီတခါ excited ဖြစ်တော့ဖြစ်ဆုံးပဲဘာဆိုတော့ဟိုအရင်တော့ကပြပြဒီမိုကျွန်မအန်တီရဒီမိုကရက်ပါပဲဒီမိုကရက်ဆိုတော့အပြာရောင်ပေါ့ဗာဂျီးနီးယားကလည်းဒီမိုကရက်အပြာရောင်နေမြေပဲအဲ့တော့ဘာလို့ဆိုတော့အပြာရောင်ဘာလို့ကြိုက်လဲဆိုတော့ဒီမိုကရက်ကိုဘာလို့ကြိုက်လဲဆိုအန်တီတို့စီနီယာစစ်တီဇင်တွေအတွက်ကိုအခွင့်အရေးတွေအများကြီးစီးရေလကားကုလို့ရတယ်အကုန်လုံး free အကုန်လုံး free ပဲအကုန်လုံးအဲ့ဒါကြောင့်ဗာဂျီးနီးယားမှာဗာဂျီးနီးယားလည်းအကြိုက်ဆုံးဒီမိုကရက်ကိုလည်းအကြိုက်ဆုံးကမလာဟဲရစ်ကိုလည်းအကြိုက်ဆုံးအကြိုက်ဆုံးအမျိုးသမီးသမရအနာဂတ်အတွက်ကိုမျောလင်းချက်အမျိုးသမီးတွေအတွက်ကိုတိတ်တန့်အပြင်အမျိုးသမီးအခွင့်အရေးလေးအများကြီးရမှာမို့လို့အမျိုးသမီးတွေကိုမေးပြီးခဲ့ပ
ါအမနာမည်အားချီချီဆွေလို့ခေါ်ပါတယ်အမဗာဂျီးနီးယားမှာနေရပါအမဒါနဲ့ဆိုရင် presidential မဲပေးတာ3ခါရှိပါပြီကိုကတော့ကိုနိုင်စီချင်တဲ့ပါတီရှိရပေါ့နော်အဓိကအကြောင်းရင်းကသူ့ရဲ့ policy ကိုသဘောကျတယ်နောက်ပြီးကျတော့ဟိုနေဥပမာပြောရသလိုပဲသမရကောင်းတစ်ချို့ရောက်တက်လာလို့ဆိုရင်အိမ်တဲ့အိမ်ရဲ့ပေါ့နော်အကုန်လုံးက effect မဖြစ်နိုင်ဘူးဒါပေမဲ့နည်းနည်းလေးတော့သိတာတယ်ပြောင်းလဲသွားတယ်ဘာဖြစ်လို့ဆိုတော့သမရကအကုန်လုံးကိုပြောင်းလဲမပေးနိုင်ဘူးသူ့ရဲ့မိသားစုကိစ္စကြီးလည်းပြောင်းလဲမပေးနိုင်ဘူးကိုယ့်ရဲ့မိသားစုကိုယ့်ရဲ့စီးပွားရေးကိုယ့်ရဲ့ကြီးပွားရေးကိုယ်ကိုယ်ကြိုးစားမှကိုယ်ကိုယ်လုံးမရတယ်ဒါပေမဲ့သမရကောင်းတက်လာရင်အဲ့အတွက်နည်းနည်းအကျိုးတက်ရောက်တယ်ကိုယ့်အတွက်နည်းနည်းပုံပြီးကောင်းလာတယ်မကောင်းတဲ့သမရတက်လာလို့ဆိုရင်ကိုယ့်အတွက်နည်းနည်းချိုးဆုပ်ရုပ်တယ်တော့ကိုယ့်ရဲ့ပေါ်နေစတာဒီပေါ်တော့ဒီဆေးတွေကိုစေပေါ့နော်ဟို insurance company တွေဆေးရမတင်မဲနဲ့ဈေးချဈေးသက်သာအောင်လုပ်ပေးမယ်နောက်ပြီးကြတော့ education အတွက်ကလေးတွေအတွက်ပညာရေးတွေကိုဟိုတိုးတက်အောင်လုပ်ပေးမယ်နောက် test ပေါ့နော်ဒီကို short ချပေးမယ်ပေါ့နော်ဘာဖြစ်လို့ဆိုတော့ဆင်းရဲတဲ့လူအတွက်က test ကသိအေးမချီဘူးဘာလို့ဆိုတော့သူကအမြဲ test return ပြန်ရတယ်ချမ်းသာတဲ့လူအတွက်ကလည်း test ကသိအေးမချီသူကချမ်းသာပြီးသား middle class ကလူတွေက test ဆောင်လိုက်တယ်အရင်မဲ့ဆောင်လိုက်ရတယ်ပြီးရင်ဘယ်တော့မှပြန်မရဘူးဘာလို့ဆိုတော့ချမ်းလည်းမချမ်းသာဘူးဆင်းရဲလည်းမဆင်းရဲမရဲပါဘူးအဲ့တော့သူက test code တွေကိုပြန်ပြီးပြင်မယ်လို့လည်းပြောတယ်ပေါ့နော်အဲ့အတွက်လူအများအတွက်အကျိုးရှိမယ်လို့တော့ထင်ပါတယ
်အဲကျွန်တော်နာမည်ဦးအောင်စိုးမင်းပါအဲကျွန်တော်ဒီမှာရောက်တာ35နှစ်ရှိပါပြီကျွန်တော်ဒီနိုင်ငံအစီအစဉ်ဖြစ်နေပါတယ်။ဒါကြောင့်ဒီနိုင်ငံကိုလည်းအများကြီးကျွန်တော်တို့ပေါ်ကျေးဇူးပြုဆရာရှိလို့ကျေးဇူးတင်တယ်။ဒီနိုင်ငံကျေးဇူးကကျွန်တော်တို့ကအများကြီးရှိတယ်။အဲ့တော့ဒီမှာပါတီနှစ်ခုကတော့အာဏာရှိတဲ့ပါတီဖြစ်နေပြီးတော့နှစ်ခုလုံးကတစ်ခုနဲ့တစ်ခုမတူကြဘူး against တိုက်နေကြတယ်။ဆိုတော့တကယ်တကယ်ကတော့ဘယ်ကိစ္စပဲမဆိုလို့မယ်ဆိုရင်ကောင်းလာလို့ရင်ပါတီနှစ်ခုလုံးကထောက်ခံရမယ်။ကိုယ်ကမဟုတ်ဘူးတပါတီကတင်လိုက်တယ်ဆိုရင်တော့တပါတီကကန့်ကွက်တယ်အဲ့လိုဖြစ်တယ်ဒီဥစ္စာမမြတ်တော့ဘူးအခုလဲဒီလိုပဲဒီမိုကရက်ကတော့သူကဘာမှမပြောဘူးအဲရီပါဘလစ်ကန်ကတော့ခေါင်းဆောင်ကတော့ဟာသူဘာလုပ်မယ်ဘာလုပ်မယ်ဘာလုပ်မယ် first day မှာပြောတဲ့ကိစ္စတွေကလူအများကိုထိခိုက်နေတယ်ဒါကြောင့်ကျွန်တော်ဒီမိုကရက်ကိုပဲချိန
်ဒါတွေကတော့ဒီမိုကရက်သမရာလောင်းကမလာဟဲရစ်ကိုမဲပေးသူတွေရဲ့အတန်တွေဖြစ်ပါတယ်အခုတစ်ခါကတော့ဒီဗာဂျီးနီးယားပြည်နယ်တဲကပဲ Republican Party ကိုမဲပေးကြတဲ့သူတွေရဲ့သဘော
ကျွန်တော်ကျောင်းနမခွန်ထွန်းတော့ပါ Washington DC မှာနေပါရဲ့ဒီနေ့သူဒီမဲလာပြီးတော့ Donald Trump ကိုမဲပေးလို့ရှိရင်လက်တလုံးဒီကဘာကြီးမှာအခုဖြစ်နေလေစစ်မှတ်တွေအကြီးအကျယ်ဖြစ်နေတဲ့ဟာတွေအရောကြမှာရောကြနိုင်မလို့ကျွန်တော်ယုံကြည်ပါဘာလို့ပြင်နိုင်လဲဆိုတော့ကျွန်တော်တို့ဒီသူ့လက်ထက်မှာတော့မှာလေညာလူကြမ်းလို့ပြောနေတဲ့ဒီပူတင်တို့ဒီမြောက်ကိုရီးယားအာဏာရှင်တို့နဲ့ကိုတွဲဆုံပြီးတော့လက်ဆွဲနှုတ်ဆက်နိုင်တဲ့အခြေအနေအထိကိုရောက်ခဲ့တယ်။ဒီကဘယ်လိုခေါ်လဲ။ဂျန်တို့တော့မိတ်ဆွေဖြစ်အောင်လုပ်ရမယ်ဆိုတာရှိရမလား။အဲ့ဒီသဘောမျိုးပေါ့။အဲ့ဒါကြောင့်မလို့ကျွန်တော်ကတော့သူ့လက်ထက်သူ့သားတကယ်လို့သမဏဖြစ်ရင်လက်ရှိဖြစ်ပေါ်နေတဲ့စစ်မီးတွေကိုဒါတစိမ့်တစ်ပိုင်းငိမ့်ချငိမ့်အင်းနိုင်မယ်လို့ဒီလိုထင်ပါတယ်
။ကျွန်တော်နာမည်ခွန်ရွှေတိုက်ပါ။ Washington DC မှာနေပါတယ်။အဲ့ဒါကြောင့်ကျွန်တော်ပြီးတာဘာကြောင့်လဲဆိုတော့သူ့အထုံးနဲ့ကျွန်တော် Republican နဲ့ကတော့2016ပြည့်ရကျွန်တော်ပြီးခဲ့တာပါအခုပြီးတဲ့2020မှာလည်းကျွန်တော်သူ့ပြီးခဲ့ပါဒါပေမဲ့ကျွန်တော်ရှုံးနေအခုဒီက2024မှာကျွန်တော်သူ့ထပ်ပြရဒီကကြိုက်တာတော့ပြောမယ်ဆိုရင်ဒေါ်နယ်ထရမ့်ကျွန်တော်ပြောမယ်ဥပဒေရုပ်ပေါ့ဗျာဥပဒေရုပ်သူကနည်းနည်းပ ြောမယ်ဆိုရင်တမရဥပဒေရုပ်ရှိတယ်ဟိုခဏကမလာတော့ဒီမှာရှင်ကြီးတဲ့ခါကျတော့ကမလာတယ်ကိုမင်းသူပြောတဲ့ကြောတဲ့ဒီလိုမဲ့သူမဟုတ်ဘူး။သူကနောက်ဆုံးဒီဒေါ်နယ်ထရန့်ပြောတဲ့ဟာတွေပါသူကမှီညာကြီးပြောတဲ့အဆင့်ညောက်ဘူး။ကျွန်တော်ကတိတ်ပြီးတော့သူ့ကိုတိတ်တော့မတွေ့ဘူး။ဟု
တ်က
ဲ့။ဒါကကိုယ်တိုင်းနဲ့လည်း Republican ပို့ပြီးတော့သဘောကျတာလည်းပါလေ။မှကြောင့်သူ့ကိုဒီမဲ့ပြနေရတယ်။ဟုတ်ကဲ့
။ View American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဗီဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ဂျိုရုရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနှာစင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းစီစဉ်ကို Radio နဲ့ဖမ်းယူနှာစင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio စီစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညာနဲ့9383ညာလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသည်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါဗီယိုအမနာကင်းရေဒီယိုအစီအစဉ်ပါဝင်မနေ့ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။သောရရှင်နေမင်္ဂလာမနေ့ကင်းဖြစ်ကြပါစေခင်ဗျာ။အခုကျွန်တော်တို့နားဆင်နေရတာကတော့အမေရိကန်ပြည်ထောင်စုမှာရင်ကုန်စိတ်လှုပ်ရှားပွဲအကောင်ဆုံးသမရရွေးကောက်ပွဲအချိန်ကာလဖြစ်ပါတယ်ဒီလိုမျိုးသမရအကူအပြောင်းကာလမှာအမေရိကန်ပြည်ထောင်စုအတွင်းမှာချင်းချောက်မှုမတည်ငြိမ်မှုဖြစ်မှုတွေကိုတားဆီးနိုင်ဖို့လက်ရှိသမရဘိုင်ဒန်အစိုးရကအထူးပြင်ဆင်ထားပေမဲ့စိုးရိမ်ချက်တွေကတော့ကျယ်ကျယ်ပြန့်ပြန့်ရှိနေပါတယ်အမေရိကန်သမရရွေးကောက်ပွဲနေ့နဲ့သမရတဲ့ဂျန်သစ္စာချိန်ပွဲကြားရပောင်း89ရက်ကာလအတွင်းမှာအတွင်ကူးပြောင်းရေးချွတ်ချွတ်မှုတွေဖြစ်မလားဆိုတာကိုအမေရိကန်ရောက်မြန်မာတွေကိုမေးမြန်းပြီးတော့ကိုငိမ့်ညမ်းအေးကစူးစီးတင်ပြထားပါဗ
ျ။နောက်ဆုံးအချိန်ထိပြိုင်ဆိုင်မှုပြင်းထန်နေတဲ့2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအကြောင်းကိုပြောရင်မဲရလက်တွေပေါ်ထွက်ပြီးအစိုးရတစ်ကိုငိမ့်ညမ်းတဲ့နီးနဲ့အာဏာတွက်ပြောင်းပေးကိစ္စရက်ကလည်းလူများကြားမှာလေးထားပြီးပြောစရာဖြစ်နေတာပါ။အထူးသဖြင့်2020ရွေးကောက်ပွဲအပြီးမှာအဲတုန်းကသမ္မတဒေါ်နယ်ထရန့်ကခိုင်လုံတဲ့သက်တည်ပြချက်တွေရှိပေမဲ့မဲမတမာမှုတွေရှိတယ်လို့အချိန်ချင်းဆွဆွဲခဲ့ပြီးသူရှုံးတဲ့မဲရလက်ကိုလက်မခံခဲ့ပါဘူး။သူ့ကိုထောက်ခံသူတချို့ကလည်း2021ခုနှစ်ဇန်နဝါရီ6ရက်နေ့မှာတွတ်တော်အဆောက်အအုံကိုအင်အားသုံးဝင်စီးခဲ့ပြီးလူသေဆုံးတဲ့အထိရုံးရင်းဆက်ခတ်တွေဖြစ်ခဲ့လို့အခုတချိန်မှာလည်းအလားတူဖြစ်ရတဲ့အတွက်စိုးရိမ်ချက်တွေရှိနေကြပါဇန်နဝါရီ6ရက်နေ့ဖြစ်စဉ်တုန်းကဝါရှင်တန်ဒီစီမှာရှိနေတဲ့လက်ရှိကော်လိုရာဒိုပြည်နယ်မှာနေထိုင်သူကိုထူးမြက်ကတော့အခြေချပြီးသားအမေရိကန်ဒီမိုကရေစီနဲ့ရွေးကောက်ပွဲစနစ်မှာလိလာစောင့်ကြည့်မှုတွေအကောင်းလို့ထပ်ပေါ်လာတဲ့ပြည်သူကရွေးကောက်လိုက်တဲ့မဲရလက်ကိုလက်မခံနိုင်တာကအန္တရာယ်တစ်ခုဖြစ်တယ်လို့ထောက်ပြပါတယ
်သူမေးတယ်2020ရွေးကောက်ပွဲမှာခင်ဗျားရှုံးသွားတယ်ဆိုတော့လက်ခံနိုင်သလားသူကပြောတယ်ဘယ်တော့မှလက်မခံနော်အဲ့ဒါဒီမိုကရေစီဒရက်ဆိုရင်အရန်အန္တရာယ်ကြီးတယ်ဘာလို့လဲဆိုတော့democracy လုံးဝအလုပ်ဖြစ်တယ်ဆိုတာတကယ်ဟိုဝင်ပါတဲ့ဒီလူတွေကနားလည်ရမယ်တကယ်တော့ငါရှုံးတယ်ဆိုရင်အာတခြားလူကတမနာဖြစ်မယ်အဲ့ဒါကိုလက်ခံရမယ
်ခုတစ်ချိန်ရွေးကောက်ပွဲအကျိုးဇွန်လက CNN သတင်းဌာနရဲ့စကားစထိုးဘက်မှာတော့ရွေးကောက်ပွဲရလဒ်ကိုလက်ခံမလားဆိုတာကိုအစီအစဉ်တင်ဆက်သူက၃ချိန်အထိထပ်ပြန်တယ်မေးခဲ့ရပြီးမှာတော့ Donald Trump ကတရားမြတ်တာပြီးဥပဒေနဲ့အညီကောင်းမွန်တဲ့ရွေးကောက်ပွဲဖြစ်ရင်လက်ခံမယ်ဆိုပြီးဖြေခဲ့ပေမဲ့2020တုန်းကရွေးကောက်ပွဲမှာတော့လိမ်လည်မှုတွေဖြစ်ခဲ့တဲ့ဆိုတာကိုစက်ပြီးစုပ်ကန်ပြောခဲ့ပါလေဒီလိုနောက်ခံအနေထားမှာရွေးကောက်ပွဲမတိုင်ခင်သမရလောင်းထရန့်ကိုလှုပ်ကြံမှုကြံစီမှုနှစ်ချိန်အထိဖြစ်ခဲ့လို့အမေရိကန်နိုင်ငံကြီးကစိုးရိမ်စရာပိုးဖြစ်ခဲ့တာပါနယူးယောက်ပြည်နယ်ဘတ်ကောလိပ်မှာနိုင်ငံကြီးနဲ့နိုင်ငံတကာရေးရာအထူးပြုမဟာပွဲရရှိထားသူကိုဟန်သူရကတော့သူတေသနာလိလာတွေ့ရှိချက်တချို့ကိုကိုးကားပြီးအမေရိကန်နိုင်ငံကြီးနဲ့အကြမ်းဖက်မှုဖြစ်နိုင်ဒီကိုအခုလိုသုံးသပ်ပါတယ
်ခုနောက်ဆုံးထွက်ထားတဲ့ဒီ Eclat Data အရဆိုရင်တော့ကျွန်တော်တို့ဒီ2024မှာအခု January ရက်နေ့စက်တင်ဘာနေ့ဆိုရင်သူ့ရဲ့ the extremist movement or demonstration or the US မှာဒီ2023 data နဲ့ရှင်းလိုက်တော်လေးရောကြွားတွေ့ရပါတော့ပြီးတော့အဲ့ movement တွေမဟုတ်ဘဲနဲ့ဒီ extremist group တွေကနေလုပ်တဲ့အဲ့လို violent case တွေပေါ့နော် violent action တွေအားလည်းဒီ2020အနေနဲ့စပြီးတော့သူကဒီ national level မှာရောကြနေရဆိုပြီးတော့သူကအဲ့ finding တွေ့ရပါတော့
ဒါပေမဲ့ Princeton Tech ကသူတည်တနာဌာနတစ်ခုဖြစ်တဲ့ Bridging Divides Initiative ရဲ့လေ့လာချက်ရတော့ sub national level လို့ခေါ်တဲ့ဒီနယ်အဆင့်တွေမှာ2024ခုနှစ်ထဲမှာအထူးသဖြင့် Donald Trump ကိုဇူလိုင်လလုံးကပထမအကြိမ်လှုပ်ကြံမှုကြိုးစားတဲ့ဖြစ်စဉ်ပြီးမှဒေသန္တရအရာရှိတွေချင်းချောက်ခံရတဲ့ဖြစ်စဉ်လို့အကြမ်းဖက်မှုဖြစ်နိုင်ခြင်းဖြစ်စဉ်တွေတိုးလာတာတွေ့ရတယ်လို့ကိုဟန်သူရကထောက်ပြပါတယ်တစ်ဖက်မှာလည်းဒီလိုယူကောက်ပွဲပြီးနိုင်ငံရေးအကြမ်းဖက်မှုတွေမဖြစ်အောင်ကျိုးတင်ပြင်ဆင်မှုတွေလုပ်ထားကြပါတယ်နယူးယောက်ပြည်နယ်က Trump ထောက်ခံသူ Matt Dooney ကတော့သူ့ခေါင်းဆောင်အတွက်စိုးရိမ်နေလို့အခုလိုပြောပါတယ
်အဲ့ဒါလေးတော့စိုးရိမ်နေပေါ့နော် crisis တွေ yeah အဲဟာဖြစ်မှာတော့ဘာဖြစ်လို့ဆိုတော့သူ့ကိုမကြိုက်တဲ့လူတွေက like တချို့ဆိုရင် protest လုပ်တာဟိုဘယ်လိုခေါ်မလဲငြိမ်ငြိမ်ချမ်းချမ်းနဲ့လုပ်ကြတချို့က violence အရန်ဆန်တာပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာပိုပြီးတော့ crisis တော့ဖြစ်မှာပဲဒါလည်းဆိုတော့အရန် powerful ဖြစ်တဲ့ leader မှာလူဆိုတာတိုက်ခိုက်မှုဆိုတာအမြဲတမ်းရှိတယ်ကျမတို့ကြုံနေရမှာပဲ
ရေကောက်ပွဲရလက်မှာအရေးပါတဲ့မြောက်ကယ်ရိုလိုင်းနားမှာနေထိုင်ပြီး Trump ကိုတဆိုင်မမတ်ထောက်ခံလာသူဖြစ်တဲ့ Mark Council ဘကတော့သူ့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပြပါတယ
်စိုးရိမ်မှုရှိလားဆိုတော့စိုးရိမ်မှုရှိတယ်ဘာဖြစ်လို့လဲဆိုတော့လူကောင်းတွေကတော့ညာတော့အဖြစ်မကြိုက်ကြဘူးကောင်းတဲ့အရာလုပ်တဲ့လူဒီမှာတမယောက်သားတော့မချိုက်ချဘူးလေနော
်အမေရိကန်နိုင်ငံကြီးလှုပ်ရှားမှုတွေကိုပညာရေးပိုင်းဆိုင်ရာလေ့လာနေတဲ့ကိုဟန်သူရကတော့အကြမ်းဖက်တုံ့ပြန်နိုင်ခြေကအခုလောလောဆယ်အနေထားရဖြစ်နိုင်ခြေနဲ့ပြီးတော့လက်ရစွန်းလှုပ်ရှားမှုတွေပုံစံတစ်မျိုးပြောင်းသွားတာဒါမှမဟုတ်စူးစိမှုအရင်ငှားလောက်မရှိတော့တာတွေကိုသူတေသနာတွေကညွှန်ပြနေတယ်လို့ဆိုပါတယ
်2021ဒီ capital rate မှာပေါ့နော်အဲသူတို့ဒီ extremist organization တွေရဲ့ကအဲဒီ leader တချို့ဖမ်းခံလိုက်ရတယ်။နောက်ပြီးတော့အဲ့လိုအခုနောက်ပိုင်းဆိုလည်းဒီ proud boy တို့ KKK တို့သူတို့ရဲ့ဟိုသူတို့ရဲ့ group တွေကအရင်ကတော့အရင်အဲ့လိုစုစုစည်းစည်းသိမ်းမရှိတော့ဘူးလို့တွက်လို့ရတယ်ပေါ့နော်။နောက်ပြီးတော့သူတို့အခုပြောင်းလဲလာတဲ့ဒီဟို research တွေလုပ်တဲ့ဒီ finding တွေရပါပေါ့နော်။ပြောင်းလဲလာတဲ့သူတို့ရဲ့ technique ကကြတော့ပုံမှန်အဲ့လိုလမ်းတွေပေါ်မှာ demonstrate လုပ်တာတို့အဲ့လို physically အဲ့လိုဟိုဟောအကြမ်းဖက်မှုတွေပါတယ်။တွားတဲ့ပုံစံကနေပြီးတော့သူကပြောင်းလဲသွားတာကြတော့ဒီ online ပေါ်ရောက်လာပြီးတော့ online မှာအဲ့လို incitement တွေလုပ်မယ်အဲ့လိုမျိုးဟိုဒီအမုန်းတရားပွားစီမဲ့အဲ့လိုစကားမျိုးအဲ့လိုမျိုး campaign တွေပါလုပ်တာမျိုးတွေပို့ပြီးတော့ရှိလာရပေါ့နော
်။ဒါပေမဲ့2021ခုနှစ်ဇန်နဝါရီ6ရက်တက်တော်ဝင်စင်းမှုဖြစ်စဉ်မှာအဓိကပါခဲ့တဲ့လက်ရာစွန်း Proud Voice လို့အဖွဲ့ကလက်ချံအဖွဲ့ဝင်တချို့ကတော့အမေရိကန်ပြည်ထောင်စုဒေသတချို့မှာဆက်လက်လှုပ်ရှားနေဆဲဖြစ်ပြီးရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေတယ်လို့အမေရိကန်မီဒီယာတချို့မှာပြောထားပါတယ်။ဒီလိုအနေအထားမှာရွေးကောက်ပွဲအပြီးကြာကာလ2လကျော်ဟာအင်မတန်အကဲဆက်တဲ့အနေအထားနဲ့အထူးသတိထားစောင့်ကြည့်ရမယ့်အခြေအနေဖြစ်နေတယ်လို့လေ့လာသူတွေကထောက်ပြနေကြပါတယ်ခင်ဗျာ။ကျွန်တော်ငင်းညာရေးပါ
။ဒါတော့ကိုငင်းညာရေးသတင်းပေးပို့ခဲ့တာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုအတွင်းမှာတင်မဟုတ်ပဲကဘာတဝှမ်းပြည်ပမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသား3သန်းလောက်လည်းမဲပေးခွင့်ရရှိကြပါတယ်။ဂျိုတင်မဲပေးကြသူတွေထဲမှာယူကရိန်းနိုင်ငံရောက်အမေရိကန်နိုင်ငံသားတွေလည်းပါဝင်နေတာပါ။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေနဲ့ကြုံရပြီးတဲ့နောက်မှာကတည်းကထောင်ထဲချီတဲ့အမေရိကန်နိုင်ငံသားတွေယူကရိန်းနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ရောက်ရှိနေကြတာပါ။ VOA သတင်းတော့လက်ရှာပါကလစ်ရဲ့သတင်းလွှာကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါဗျ။အ
မေရိကန်ရွေးကောက်ပွဲရလဲရသမ္မတဘယ်သူဖြစ်လာမလဲဆိုတဲ့အဖြေကိုစိတ်လုံရှားပြီးစောင့်စားနေကြသူတွေထဲမှာယူရိန်းနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားတွေလည်းပါဝင်ပါတဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမူဝါဒမှာယူရိန်းနဲ့ပတ်သက်လို့အထူးသဖြင့်ရုရှားကျူးကျော်စစ်ကိုခုခံရမှာအဓိကထောက်ပံ့နေတာကြောင့်အမေရိကန်သမ္မတဘယ်သူဖြစ်လာမလဲဆိုတဲ့ခံမှန်းချက်တွေကယူကရိန်းရဲ့လွတ်မြောက်ရေးတိုက်ပွဲအပေါ်မှာအရေးထိုးနေပါတဲ့ယူကရိန်းနိုင်ငံရောက်အနာဘလခါကအမေရိကန်နိုင်ငံသားယူကရိန်းຫນွယ်ဘာတယောက်ပါယူကရိန်းမှာအမေရိကန်နိုင်ငံသား6000လောက်ရှိမယ်လို့သူကခန့်မှန်းပါတယ်သူကကီးဖ်မြို့မှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့လူမှုကွန်ရက်သတင်းဌာနအက်ဒီတာတယောက်ပါကြိုတင်မဲ့ပြီးခဲ့ပြီးပါပြီသူကယူကရိန်းနိုင်ငံနဲ့မိသားစုအရာရော I've
been living in Ukraine for just over a year now. I was here a bit on and off before the war started.
ကျွန်တော် Ukraine မှာနေတာတနှစ်ကျော်ပဲရှိပါသေးတယ်။စစ်ပွဲဖြစ်ခဲ့ကဒီကိုသွားလိုက်ပြန်လိုက်နေပါ။ကျွန်မအဖေက Ukraine လေမိသားစုကဒီမှာအခြေတည်ခဲ့ကြတာပါ။ဒီစစ်ပွဲကိုသတင်းယူဖို့သတင်းတောက်တယောက်ဖြစ်ချင်နေဆိုရင်တော့ဒီမှာပဲရှိရမယ်လို့ကျွန်မမြင်ပါတယ်
။အမေရိကန်ရွေးကောက်ပွဲမဲဆွဲပွဲဒီမှာ Ukraine ကိစ္စကိုပြောဆိုဆွေးနွေးကြတာရှိပေမဲ့တကယ်တမ်းယူကရိန်းရဲ့ရုံးကန်တိုက်ပွဲကိုလူတွေမေ့လျော့နေကြတယ်လို့အန်နာဘယ်ခါမြင်ပါတယ်ဂလတ်စစ်တမ်းကောက်ခံရေးဌာနနဲ့မေလန်တက္ကသိုလ်စစ်တမ်းတွေအရအမေရိကန်ပြည်သူတွေရဲ့နည်းနည်းလောက်အများစုကပဲနိုင်ငံရေးအခြေအနေဘာပဲဖြစ်ဖြစ်ယူကရိန်းကိုတော့ဆက်ပြီးကူညီထောက်ပံ့ရမယ်လို့မြင်ကြပါတယ်သတင်းဌာနတွေမှပြောဆိုနေတာတွေတဲ့လူတွေကယူကရိန်းရေးကိုပိုဆန္ဒတယ်လို့သူမြင်တဲ့အကြောင်းအန်နာဘယ်ခါကပြောပါတယ်
When I talk to people at home on both ends of the political spectrum, I do hear
America
a lot more
empathy for
Ukraine.
နိုင်ငံရေးနယ်ပယ်အသီးသီးကလူတွေကိုပြောဆိုကြည့်တဲ့လို့ဆိုရင်သူတို့က Ukraine နဲ့ပတ်သက်လို့စိတ်မကောင်းဖြစ်မိတဲ့အကြောင်းကိုကျင်းစာတဲ့အကြောင်းပြောကြပါတယ်။သတင်းဌာနတချို့မှပြောဆိုနေတာတွေထက်ပိုပြီးကြားရပါတယ်
။ယူကောက်ပွဲမှာဘယ်သူပဲနိုင်နိုင်ဘူးပေါင်းဆောင်ရွက်ရမယ်ဆိုတာကိုတော့Ukraine ပြည်သူတွေလက်ခံထားတယ်လို့သူကပြောပါတယ
်။ I hear Kyiv and NATO and various other places.
Kyiv မှာရှိတဲ့သူတွေရော NATO မဟာမိတ်အဖွဲ့ကလူတွေရောပြောနေတာ။ကျွန်မကြားမိတာကသူတို့က American ရွေးကောက်ပွဲဘသူပဲနိုင်နိုင်လက်ခံရမယ်။ဆက်ပြီးအလုံးလုံးဖို့ပဲပြောနေတာပါ။ကျွန်မလည်းဒီသဘောထားအတိုင်းပါပဲလက်ခံပါတယ်။ဆက်ပြီးတော့တိုက်ရအောင်မယ်လေ
။ Stephen Moore ဟာ American လွှတ်တော်မှာရင်ကဝန်ထမ်းရေးရာကြီးကဲလွတ်ခဲ့ဖို့သူ Republican တယောက်ပါ။ယူကရိန်းကိုရောက်နေပြီးယူကရိန်းရေစီသနဝန်ထမ်းလုပ်နေတဲ့သူပါယူကရိန်းလွတ်မြောက်ရေးစီမံချက်ဆိုတဲ့အမေရိကန်ထောက်ပံ့တဲ့ NGO အဖွဲ့တစ်ခုကဒီလူသားချင်းစာနာမှုအကူအညီနဲ့တိုက်ခိုက်ရေးနဲ့မဆိုင်တဲ့စစ်သုံးပစ္စည်းတွေကိုစီသနဝန်ထမ်းလုပ်ကင်ပေးနေတဲ့သူတွေကိုဝေငှပေးနေတာပါယူကရိန်းရေကဒီမိုကရက်ရောရီပါဘလီကန်ရောပါတီကြီးနေရာစလုံးရဲ့ထောက်ခံမှုလိုတယ်လို့စတီဗင်မိုးကပြောပါတယ
် There is not a worldWhere Ukraine gets what it wants.
American ပြည်အောင်စုရဲ့ကိုယ်ညီထောက်ပံ့မှုတွေကိုပါတီတခုတည်းစီက Ukraine ကရနိုင်တာရနေတာမဟုတ်ပါဘူး။ဒီလိုဖြစ်နေတာမဟုတ်ပါဘူး။ Ukraine အနေနဲ့ပါတီနဲ့စလုံးရဲ့ထောက်ခံမှုရဖို့လိုပါတယ်။အင်ဂျူရောနဲ့လွတ်တော်ကြားမှာကွဲလဲနိုင်ကြတော့80ရာခိုင်နှုန်းရှိနေပါတယ်
။စီဗင်မိုးကသူ့ဘဝတသက်တာမှာ American တွေဒီလောက်သူကွဲတာသဘောထားကွဲလဲတာတွေကိုမကြုံဘူးလို့ရွေးကောက်ပွဲမတိုင်ခင်ထွက်လာတဲ့လူလူစစ်တမ်းတွေကိုအခြေခံပြီးတော့ပြောပါတယ်။
The Russians are getting what they want.
ဒီရွေးကောက်ပွဲရသည်မှာရုရှားဘက်ကတော့သူတို့လိုချင်တဲ့အတိုင်းဖြစ်နေပါတယ်။သူတို့ကအမေရိကန်ပြည်ထောင်စုမှာဝရုံးသုံးခါနဲ့ထိမ့်မနိုင်သိမ့်မရအခြေအနေမျိုးကိုမြင်ကျင်တာပါ
။ဒီရွေးကောက်ပွဲရလာဟာယူကရိန်းအနာဂတ်အတွက်ရေးကြီးတယ်ဆိုတာကိုတော့အများလက်ခံထားကြတယ်လို့သူကပြောပါတယ်
။ Right now we are in a global war.
အခုကျွန်တော်တို့ရင်ဆိုင်နေရတဲ့စစ်ကကမ္ဘာလုံးနဲ့ဆိုင်တဲ့စစ်ပါ။ဒီအချက်ကိုအခြေခံပြီးလှုပ်ရှားနေတဲ့သူတွေကကျွန်တော်တို့ရဲ့ရန်သူတွေနဲ့ယူကရိန်းပြည်သူတွေပါဒီတော့ရွေးကောက်ပွဲကအမေရိကန်တွေစစ်ပွဲကိုဘလို့တုံ့ပြန်မလဲဆိုတာအဆုံးဖြတ်ပေးမှာပါ
တချို့ကလည်းမဲမပေးဘူးလို့ဆုံးဖြတ်ထားပါတယ်ဂျွန်ဆက်နက်နဲ့သူစနီးကတော့ဒီတစ်ချိန်ရွေးကောက်ပွဲမှာမဲမပေးဘူးလို့ပြောပါတယ်ဂျွန်ဆက်နက်ကနိုင်ငံတကာလေရင်လိုင်းကုန်ပို့ဆောင်ရေးလုပ်ငန်းမှာလုပ်ကိုင်နေတဲ့သူတယောက်ပါဂျားနေဘဲမလိုက်ဖို့ကအရေးကြီးတယ်လို့မြင်တဲ့သူတယောက်ပါ
For us hereIt's just a waiting game, you know.
ကျွန်တော်တို့အတွက်ကစောင့်ကြည့်နေုံပါပဲ။ဘယ်သူကိုကြိုက်တယ်မကြိုက်ဘူး။တိတ်ခတ်ကြဲကြဲပြောနေလို့မရပါဘူး။ဘယ်သူပဲနိုင်နိုင်ကျွန်တော်တို့အတူတူအလုပ်လုပ်ရမှာပါ
။အမေရိကန်သမ္မတရွေးကောက်ပွဲဘယ်သူနိုင်မလဲဆိုတော့ယူကရိန်းနိုင်ငံမှာရှိတဲ့မိတ်ဆွေတွေကသူ့ကိုကြိုတင်ခံမှန်းခိုင်းလို့ရှိတယ်လို့ဂျွန်ဆနက်ကပြောပါလေ။ဒီအဖြေကိုအမေရိကန်နိုင်ငံသားတွေကပဲပေးမှာပါ။ရွေးကောက်ပွဲမပြီးမချင်းဘယ်သူမှတိတိကျကျအဖြေကိုပြောလို့ရသေးမှာမဟုတ်ဘူးလို့သူကပြောဆိုကြောင်းပါခင်ဗျာ။
ဒါကတော့ကိုသိန်းထိုက်ဦးပြောပြခဲ့တာပါခင်ဗျာအခုနားဆင်ရမှာကတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာတွေပဲဖြစ်ပါတယ်ဒီကနေ့အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့2024အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းကမ်မလာဟဲရစ်စန်ရီပပ်ဘလစ်ကန်သမ္မတလောင်းဒိုနယ်ထရန့်တို့မဲအပြတ်အသတ်နဲ့အနိုင်ရမယ့်အနေအထားမရှိကြတာကြောင့်သူတို့ရဲ့မဲဆွယ်စီဝင်အဖွဲ့တွေကလည်းရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးတော့အငင်းပွားစရာဖြစ်လာခဲ့မယ်ဆိုရင်ရင်ဆိုင်မှုအသင့်ပြင်ထားကြတယ်လို့ဆိုပါတယ် VOA သတင်းတော့ Veronica Iglesias ပြောပို့တဲ့သတင်းကိုကိုအောင်ကတင်ပြထားပါတယ
် Republican Donald Trump ကနိုဝင်ဘာ5ရက်မှာကျင်းပတဲ့သ
အမရရွေးကောက်ပွဲဟာဖြောင်းမတ်မျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မယ်ဆိုရင်ဒီရလက်ကိုလက်ခံမှာဖြစ်တဲ့အကြောင်းသတင်းမီဒီယာတွေကပြောကြားခဲ့ပါတယ်ရွေးကောက်ပွဲကျင်းပရေးအဖွဲ့ကလည်းရွေးကောက်ပွဲမျှတတာပွင့်လင်းမြင်သာစွာဆောင်ရွက်မယ်အကြောင်းပြောထားတာပါဒါပေမဲ့လည်းပြိုင်ဘက်တွေဟာမတမာမှုတွေကျူးလွန်နိုင်နေဆိုပြီးတော့လည်း Trump ကပြောနေပါလေ
We can keep that cheating
လေလေလာတွေကိုဒါစီဖော်ထုတ်နိုင်မယ်ဆိုရင်ကျွန်တော်တို့အပြတ်အသတ်ကိုနိုင်ပါပါသူတို့ကလူလိမ့်နေပါ
ရွေးကောက်ပွဲမှာတကယ်လို့ Trump ရှုံးပြီးတော့အနောက်ရှက်ပြေးမယ်ဆိုရင်ဒီလိုလုပ်ရက်တွေကိုတားဆီးဖို့အစဉ်သစ်ပြင်ထားတယ်လို့ Democrat သမ္မတလောင်း Kamala Harris ကလွန်ခဲ့တဲ့လကထုတ်လွှင့်ခဲ့တဲ့ NBC ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်
We will deal with the election
ရွေးကောက်ပွဲကျင်းပတဲ့ညမှာရောနောက်ရက်ဒီမှာပါဖြစ်လာနိုင်ကြတွေကိုဖြည့်ရှင်းကင်တွယ်ဖို့ပြင်ဆင်ထားတယ်လို့ဒီပြဿနာတွေကိုကြွန့်ကြွန့်ကျင်ကျင်ဖြည့်ရှင်းကင်တွယ်နိုင်မယ့်သူတွေလည်းရှိပါတယ်
မဲပြတ်သက်ထောက်ခံမှုရဖို့လိုတဲ့ swing states ပြည်နယ်တွေမှာ Republican အမျိုးသားကော်မတီကရွေးကောက်ပွဲလေလာစောင့်ကြည့်အဖွဲ့ဖွဲ့ပြီးတော့မဲမတမာမှုတွေကိုစောင့်ကြည့်စစ်ဆေးပါတယ်။ဒီအဖွဲ့ရဲ့ရှေ့နေတွေကလည်းမဲပေးရမှာနီးလည်းမကြဘူးဆိုပြီးတော့တိုင်ကြားတာတွေရှိပေမဲ့ဒီလိုတိုင်ကြားမှုအတော်များများကိုတရားရုံးကပယ်ချပါတယ်။ Democrat ဘက်ကလည်း Georgia ပြည်နယ်ကရွေးကောက်ပွဲရလဒ်မှန်ကန်ကြောင်းဒီပြုဖို့နှောင့်နှေးကြံ့ကြာနေတာအပါအဝင်ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့တရားရုံးကိုစောင့်ကြည့်တိုင်တန်းပါတယ်တဦးနဲ့တဦးမဲသိမ့်မကွာလာတဲ့ဒီနှစ်ရွေးကောက်ပွဲအတွက်အထူးသဖြင့်တော့ swing states တွေမှာဥပဒေကြောင်းအရာအပြင်းထန်ဖြေရှင်းကြလိမ့်မယ်လို့လည်းအကဲကတ်တွေကသုံးသပ်ထားတာပါ
at the polling place we often see
မဲယုံနေမှာမဲတွေကိုတေးချရေးတွက်ရလားဆိုတာနဲ့ပတ်သက်လို့အငင်းအခုန်ဖြစ်တာကိုမကြာခဏတွေးရပါတယ်ရွေးကောက်ပွဲပြီးတဲ့ရက်တွေမှာဆိုရင်လေတချို့တွေဟာမဲပေးခွင့်ရှိရလားဆိုတာအပြင်သူတို့ရဲ့မဲတွေကိုရေးတွက်ရမလားမရေးတွက်ဘူးလားဆိုတာကိုလည်းငင်းခုန်ကြပါတယ
်မဲမတမာမှုတွေရှိတယ်ဆိုပြီးတော့ပြောကြားလာသူဟာအထောက်အထားခိုင်ခိုင်မာမာပြရမှာဖြစ်ကြောင်းလဲကျွမ်းကျင်သူတွေကသတိပေးထားပါတယ်
Lawyers be careful what you allege.
ရှင်းလင်းရေးအနေနဲ့သတိကြီးကြီးထားပြီးပြောဖို့လိုပါတယ်။အထောက်အထားပြရပါမယ်။မပြနိုင်ရင်2020တုန်းကလို့အရေးယူခံရနိုင်ပါတယ်
။2020သမရရွေးကောက်ပွဲရလက်ကိုခိုးယူရဲဆိုပြီးတော့အခြေအမြင့်မရှိပဲပြောခဲ့တဲ့ Trump ရဲ့ရှင်းနေဟောင်း Rudy Giuliani ရဆိုရင်လည်းရှင်းနေလိုက်စင်ယူသိခံရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရာဖြစ်ရှင်းရမယ့်အခြေအနေတွေဖြစ်လာရင်ရွေးကောက်ပွဲရလက်ထုတ်ပြန်ဖို့နှောင့်နှေးကြံ့ကြာနိုင်တာပါဒါပေမဲ့လည်းအင်ကာနေညမှာသမရလောင်းတူကမဲအကွာနဲ့နိုင်နေမယ်ဆိုရင်တော့ကြံတဲ့သမရလောင်းအနေနဲ့ဒီရလက်နဲ့ပတ်သက်ပြီးလက်မခံရင်းဆန်ဖို့ဖြတ်ခဲမှာဖြစ်ကြောင်းသုံးသပ်သူတွေကထောက်ပြပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါခင်ဗျာကျွန်တော်မေဂန်ပြည်တော်စုအတွင်းမှာပြည်နယ်50ရှိတာဆိုတော့ဒီအချိန်ကလည်းကွာပါတယ်အဲ့တော့အမေရိကန်ပြည်သူတွေဟာအခုကျွန်တော်တို့အတန်လွှင့်နေတဲ့အချိန်ထိကိုပဲမဲယုံနေစီကိုတွားပြီးတော့မဲပေးပြီးတော့သမရလောင်းကိုရွေးချယ်နေကြတော့မဲဖြစ်ပါတယ်။ဒါပေမဲ့တတိုင်းပြည်လုံးအတိုင်းအတာနဲ့မဲပေးကြမဲ့ပြည်သူမဲရီအတွက်ကသမရရုံးကိုဘယ်သူမှဘယ်သူရမလဲဆိုတာဆုံးဖြတ်ပေးနိုင်မှာမဟုတ်သေးပါဘူး။ရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့ရဲ့မဲကပဲအဆုံးဖြတ်ပေးနိုင်တာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲမဲရွေးချယ်ပုံနဲ့ပတ်သက်ပြီးတော့ပုံပြရုပ်တံမှာမရေးသနာကျော်တင်ပြထားပါတယ
်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုစလဲတဦးဟာမဲစနာရှင်တွေထဲတဲ့ပြည်သူမဲနဲ့နိုင်ရင်သူကမဲစုစုပေါင်းမှာသူ့ရဲ့ရှင်ပြိုင်ဘက်ထက်ထောက်ခံမဲပုံများများရထားတယ်ဆိုတဲ့သဘောပါဒါမဲ့အမေရိကန်သမ္မတကိုဒီလိုရွေးချယ်တာမဟုတ်ပါဘူး1989ခုနှစ်မှာအမေရိကန်ပြည်အောင်စုကိုစတင်တည်ထောင်သူနိုင်ငံဖောက်ရင်ကြီးတွေအမေရိကန်ရွေးကောက်ပွဲဥပဒေရေးဆွဲကြတဲ့ကပြည်နယ်တွေကြားအာဏာတင့်တင့်မျှတဖို့နဲ့မတင့်တော်တဲ့သူသမရရာသူမရစေဖို့အရေးရေးဆွဲခဲ့ပါတယ်ရွေးကောက်ပွဲနဲ့သမရခန့်အပ်မှုကြားမှာဂျားခန့်ဖြင့်ညှိနှိုင်းလှုပ်ဆောင်ဖို့ရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့ကိုဖန်တီးခဲ့ပါတယ်ရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့မှာကိုယ်စားလှယ်938ဦးပါဝင်ပြီးတော့အမေရိကန်ပြည်အောင်စုရဲ့ပြည်နယ်50ကလွှတ်တော်ကိုယ်စားလှယ်အရေးအတွက်ကိုအခြေခံတာဖြစ်ပြီးပြည်နယ်လူဦးရေနဲ့အချိုးကျတယ်လို့ပြောရပါမယ်ဥမာကယ်လီဖိုးနီးယားပြည်နယ်မှာကိုယ်စားလှယ်54ဦးရှိပြီးတော့လူနေကျဲတဲ့ဝိုင်ယိုမင်းပြည်နယ်မှာတော့3ဦးရှိတာပါသမရဖြစ်ဖို့အတွက်ဆိုရင်ကိုယ်စားလှယ်မဲ938ထဲကနေအနည်းဆုံးမဲ290ရဖို့လိုအပ်ပါတယ်အမေရိကန်ပြည်နယ်48ခုနဲ့ DC ခရိုင်မှာနိုင်သူအကုန်ယူစတဲ့စနစ်ဖြစ်လို့အဲ့ပြည်နယ်တွေမှာမဲအများဆုံးရတဲ့သမရလောင်းကကိုယ်စားလှယ်မဲအကုန်လုံးကိုရရှိတာဖြစ်ပါတယ်မိန်းနဲ့နေဘရာစကာပြည်နယ်နှစ်ပြည်နယ်မှာတော့မဲစနနဲ့အလိုက်မဲအများဆုံးအနိုင်ရသူကိုကိုယ်စားလှယ်မဲတချို့ခွဲပေးတာဖြစ်လို့မဲခွဲသွားနိုင်ပါတယ် အမေရိကန်ရွေးကောက်ပွဲရလနဲ့ပတ်သက်ရင်တော့ပြည်သူ့မဲအရေးအတွက်ကအဓိကမဟုတ်ပါဘူးပြည်သူ့မဲမှာရှင်ပြိုင်ဘက်ထက်ပိုနေပေမဲ့လည်းသမရဖြစ်သွားနိုင်တာပါဒါမျိုးကလည်းတမိုင်းတစ်လျှောက်မှာ၅ချိန်ဖြစ်ခဲ့ပူပါတယ်2016ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကဟီလရီကလင်တန်ထက်မဲ 2.6 သန်းနည်းပေမဲ့သမရဖြစ်သွားခဲ့ပါတယ်တဲ့ခရစ်2000မှာဆိုရင် George W. Bush ကအယ်ဂေါ်ထက်မဲ9သိန်းခွဲနီးပါးနည်းပေမဲ့လည်းအနိုင်ရသွားပါတယ်ဒီလိုမျိုးအမေရိကရဲ့ဓာတ်ရရွေးချယ်မှုမဟုတ်တဲ့ရွေးကောက်ပွဲပုံစံကိုဝေဖန်မှုတွေအများကြီးရှိနေတာပါကိုယ်စလဲမဲနဲ့ရွေးချယ်တဲ့စနစ်ကိုဖျက်သိမ်းဖို့ဒါမှမဟုတ်ပြုပြင်ဖို့အကြံပြုချက်900ကျော်တောင်ရှိပေမဲ့တခုမှမအောင်မြင်သေးပါဘူးအခုလာမယ့်ရက်ပိုင်းအတွင်းရွေးကောက်ပွဲကျင်းပပြီးသွားရင်တော့မဲရေတွေရဘယ်သူနိုင်မလဲဆိုတာသိနိုင်ပေမဲ့ပြည်နယ်တစ်ခုချင်းစီကရွေးကောက်ပွဲအဖွဲ့ရဲ့တည်ဝင်ကြေညာမှုကဒီဇင်ဘာလမှထွက်မှာဖြစ်ပါတယ်။ရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့မဲပေးမှုလုပ်ငန်းစဉ်ကလည်းဖွဲ့စည်းပုံအခြေခံဥပဒေမှာရေးဆွဲထားပေမဲ့ကိုယ်စားလှယ်တွေကပြည်သူထောက်ခံသူကိုလိုက်ပြီးမဲထည့်ရမယ်လို့ပြောမထားပါဘူး။အခုချိန်ထိတော့ထောက်ခံမဲပေးပါမယ်လို့ကတိပြုထားတဲ့သမ္မတလောင်းကိုမဲမထည့်တဲ့ကိုယ်စားလှယ်အယောက်90ရှိခဲ့ပြီးတော့အဲ့ဒီထဲကကိုယ်စားလှယ်တစ်ယောက်ကပဲအနိုင်ရှုံးသိက်ကတဲ့ရွေးကောက်ပွဲမှာရှုံးနေတဲ့သူဘက်ကမဲထည့်ခဲ့ပါတယ်။ဒီလိုမျိုးအများဆန္ဒကိုသွေးဖဲပြီးတော့မဲထဲတာကြောင့်တော့ရွေးကောက်ပွဲရလကပြောင်းမသွားပါဘူး။ဒါပေမဲ့သူတို့ရဲ့ဖြစ်တည်နေမှုကခံမမှုခက်တဲ့အမေရိကန်ရွေးကောက်ပွဲစနစ်ကိုမိမောင်းထိုးပြနေရပဲဖြစ်ပါလိမ့်ရှင
်။သောရစီနေကိုတစ်ခုလောက်မေးချင်ပါတယ်။ဂျင်းပေါင်းမီဝတ်မယ်ဆိုရင်ဘယ်နိုင်ငံကထုတ်တဲ့ဂျင်းပေါင်းမီကိုဝတ်ကြပါလဲ။သတင်းပေးချင်တာကတော့ဂျပန်နိုင်ငံလို့ဂျင်းပေါင်းမီတွေအရေးသွေးကောင်းလာတယ်လို့နာမည်ကျော်ကြားသလိုဂျပန်မင်းနေပြလို့ပြောစမှာဖြစ်အောင်အယောင်ကလည်းထူးခြားလှပါတယ်။ဒါကြောင့်ဂျင်းဂျပန်ဂျင်းတွေဒီအစာပြည့်ရာခူရာရှိကိမြို့ကရက်ွက်တစ်ခုကိုမတ်စုမြတ်မုံနဲ့အတူကဘာလက်လက်ခီးသွားအစီအစဉ်မှာလေ့လာကြည့်ကြအောင်ပါခင်ဗျာ။
ဂျပန်နိုင်ငံကိုဂျင်းပေါင်းမီဝယ်ဖို့တက်တက်လာကြသူတွေရှိတယ်လို့ပြောရင်အံ့ဩကြမယ်ထင်ပါတယ်။ကမ္ဘာမှာအမေရိကန်ဂျင်းပေါင်းမီတွေကိုလူသိများပေမဲ့အရေးအသွေးအကောင်းဆုံးအမှုပညာလက်ရာမြောက်ချုပ်ထားတဲ့ဂျင်းပေါင်းမီဝတ်ဆင်သူတွေကဂျပန်မှာသွားဝယ်ကြပါတယ်။ဂျပန်ဂျင်းပေါင်းမီစတင်မွေးဖွားရလို့ပြောနိုင်တဲ့နေရာကတော့ဂျပန်နိုင်ငံအနောက်တောင်ပိုင်းအိုကာယာမခရိုင်ခူရာရှိကိမြို့ကခိုဂျီမာရပ်ကွက်ဖြစ်ပါတယ်။ဒီရပ်ကွက်ထဲမှာထိတ်တန့်အရေးအသွေးကောင်းဂျင်းတဲ့ရောင်းတဲ့ဆိုင်ပေါင်း30ထက်မနည်းရှိတဲ့လမ်းကို Jean Street လို့တော့မှနာမည်ပေးထားပါတယ်။ဒီလမ်းစီကိုတစ်နှစ်တစ်နှစ်ရောက်လာကြတဲ့နိုင်ငံဆောင်ကကမ္ဘာလှည့်ဧည့်သည်တသိန်းထက်မနည်းရှိတယ်လို့ဂျပန်ခီးသွားလုပ်ငန်းကပြောထားပါတယ်။နိုင်ငံသားဧည့်သည်တွေအလားများလို့တဲ့အတွက်ခိုဂျီမာရထားဘူတာယုံမှာအဲလန်းညွန်ကောင်တာရှိပြီးတော့အင်္ဂလိပ်ဘာသာနဲ့အဲလန်းညွန်လက်ကမ်းစာဆောင်တွေထားပေးထားပါတယ်။ Chanel တို့ Gucci တို့လိုကမ္ဘာကျော်ဈေးခံအဝတ်အထည်အမှတ်တံဆိပ်တွေအတွက်ဂျင်းတယ်ရီထုတ်လုပ်ပေးနေရတဲ့အထည်အရေးအသွေးကောင်းဂျင်းတယ်လုပ်ငန်းတွေရှိတဲ့နေရာဖြစ်ပါတယ်
။ This quality is trustful.
ဂျပန်ဂျင်းတယ်ရီရဲ့အရေးအသွေးကစိတ်ချရလို့ဒီကိုလူတွေအများကြီးလာကြတာလို့ထင်ပါတယ်
။ဂျပန်ဂျင်းပေါင်းပြီးဂျင်းအင်ဂျီတွေထဲမှာနာမည်ကျော်အမှတ်တံဆိပ်တစ်ခုဖြစ်တဲ့ Momotaro Jeans ဆိုင်မှာအခုလိုမျိုးနိုင်ငံခြားကနေလာဝယ်ကြသူတွေကိုအမြဲတွေ့ရလေရှိပါတယ်။ဒီတယောက်ကလည်းစင်ကာပူကနေဂျင်းပေါင်းပြီးလာဝယ်နေတာပ
ါ I think in Japan the denim
ဂျပန်ဂျင်းထည်တွေအရေးသွေးကောင်းတာလူသိများတယ်လို့ထင်ပါတယ
်ဂျင်းသားမျိုးစုံဂျင်းအယောင်မျိုးစုံတဲမှာသူက raw denim လို့ပြောတဲ့မူလဂျင်းသားနဲ့ချုပ်ထားတဲ့ပေါင်းပြီးကိုသဘောကျနေပါတယ
် I think the raw denim is quite nice as well especially
အယောင်ချုပ်မထားတဲ့ဂျင်းကောင်းမယ်ထင်ပါတယ်ဗျဒီမှာနမူနာပြထားတာတော်တော်လေးလှပါတယ်အခုကျွန်တော်ဒီလိုဂျင်းမျိုးလိုချင်သွားပြီရှာကြည့်လိုက်ပါအောင်မယ်
တိုဖူကဆလို့ကားထုတ်လုပ်တဲ့အထိအသေးစိတ်အနုစိတ်ဂရုစိုက်တယ်လို့နာမည်ကြီးတဲ့ဂျပန်မှာဂျင်းပေါင်းမီတစ်ထည်ဖြစ်လာဖို့ကိုလည်းအမှုပညာတစ်ခုဖန်တီးတယ်လို့အသေးချာဖန်တီးတာကို Momotaro Jeans လုပ်ငန်းမှာသက်တည်ဖြစ်နေမြင်နိုင်ပါတယ်။ဂျင်းတယ်ချုပ်လုပ်ဖို့ဂျင်းစားတွေကအစကိုပိုင်ရက်ကန်းစင်တွေမှာရက်လုပ်ကြတာဖြစ်ပါတယ်
။ကိုကြီးဦးနဲ့မကွန်နာနိုဆတ်တိုနိုတို့
ဂျင်းစားရက်တဲ့ရက်ကန်းဆက်တွေကိုကျွန်တော်ပြည်ပြင်ထင်းသိမ်းလာတာနှစ်90ရှိသွားပါပြီ။ရကန်းစက်တစ်ခုခုဖြစ်နေပြီဆိုအတန်ကြားတာနဲ့ကျွန်တော်သိတယ်ဗျ။ဟ
ိုအနော်ဝန်နရှိအနော်ဒီလိုမှုတဲ့နာဂရတော်တော့ချီကာဂိုတော့က
နားစုဝတ်ထားရင်တော့မှအတန်တစ်ခုခုလွဲနေပြီဆိုတာသိလို့အဲ့ဒီရကန်းစက်ကိုကျွန်တော်ပြင်နိုင်ပါတယ်
။ကျွမ်းကျင်မှုနဲ့စေတနာပေါင်းပြီးတော့နှစ်ပေါင်းများစွာအတွေ့အကြုံရှိသူတွေနဲ့ဂျင်းပေါင်းပြီးဂျင်းကြီးတွေကိုချုပ်လုပ်နေကြတာဖြစ်ပါတယ်
။တခီးရင်တော့အသိဥစီကလက်တွေပူလို့တဲ့
နှစ်ပေါင်းများစွာလှုပ်လာတဲ့အတွေ့အကြုံကြောင့်အစအနေနဲ့လေးထူသွားပြီဆိုရင်တော့ကျွန်တော်ချက်ချင်းသိပါတယ်
ဂျပန်ဂျင်းပေါင်းမီတွေရဲ့သူမတူထူးခြားမှုတစ်ခုကတော့မဲနဲ့ပြားရောင်ဖြစ်ပါတယ်။ဂျပန်မဲနဲ့ပြားရောင် တောင်ကူနိုဘလူးလို့နာမည်တွင်တဲ့အထီကြော်ကြားတဲ့အယောင်ရှားဖို့အယောင်ဆိုးတဲ့အတတ်ပညာကလည်းမိုမိုတာရိုဂျင်းစ်လုပ်ငန်းမှာတိတ်ကိုတံပိုးထားတဲ့အဆင့်တစ်ခုဖြစ်ပါတယ
်
မင်းငယ်အောင်ဆိုးတဲ့အဆင့်မှာတိတ်တရီထားအသေးချာလောက်ရတာကလိုချင်တဲ့အယောင်ရဖို့ပါဓာတ်ရုပစ္စည်းတွေနဲ့အစားထိုးအယောင်ဆိုးလို့မရပါဘူး
ဇင်ဘာဘွေနိုင်ငံမှာလက်နဲ့ခူးဆွထားတဲ့အကောင်းဆုံးဝါကွန်းတွေကိုလိုချင်တဲ့ခြင်းအယောင်ရဖို့တဘာဝပစ္စည်းတွေနဲ့အယောင်ဆက်ထားတဲ့ဆေးရည်တွေမှာဆေးဆိုးနေတာဖြစ်ပါတယ်။ဝစ်ဆင်သူတွေကိုပေါ်မှာပျော်ပြောင်းပြီးတက်တောင့်တသက်ဖြစ်နေဖို့မှာဆေးရောင်ဆိုးနည်းကလည်းအရေးကြီးတယ်လို့ဆေးရောင်ဆက်ပညာရှင်ကရှင်းပြပါတယ
်။
ဒီလုံမှာအခက်ခဲဆုံးအဆင့်ကတော့အယောင်ဆိုးဖို့ဆက်ထားတဲ့ဆေးရောင်ကိုသုံးသပ်ရတာဖြစ်ပါတယ်။ဆက်ထားတဲ့ဆေးရောင်မကောင်းဘူးဆိုရင်အဲ့ဒီနေ့မှာအယောင်ဆိုးဖို့မဖြစ်နိုင်တော့ပါဘူး။ဒီလက်မှုပညာတက်ဖို့ကလှုပ်ချင်တဲ့စိတ်ဆန္ဒမရှိရင်မလွယ်ပါဘူး။အသေးချာစိတ်ပါမှဒီပညာတက်မှာပါ။ဆိုးဆေးတွေကိုနေ့တိုင်းဆက်ရပါတယ်။တစ်နှစ်မှာ365ရက်လုံးအယောင်ဆက်ဖို့လိုပါတယ်။
အရေးအသွေးကောင်းခြင်းတထည်ဖြစ်ဖို့အသေးချာဆေးရောင်ဆိုးထားတဲ့ခြင်းသားအထုအပါရွေးတာကစားလို့တည်တည်တတ်တတ်ချောက်လုံးနည်းကိုလည်းဒီလုပ်ငန်းကအလေးထားပါတယ်။မိုမိုတာရိုဂျင်းစ်ကဂျင်းဒယ်ရီဝယ်ရင်ရာသက်ဖန်အာမခံချက်လည်းပါပါတယ်။ကျိုးချောင်းစီလျော်တဲ့အပောက်အပြဲမျိုးဆိုရင်အခမဲ့ပြန်လဲချောက်လုံးပြင်ဆင်ပေးပါတယ်
။ものを作ってこれ自分たちが作ったのが誰かの手に渡りますよね。で、これ
つまりあ धिक ခူးဆိုင်ထားတာတည်သက်ပြီးတော့ရေရှည်ခံတဲ့အထည်ဖြစ်အောင်ချုပ်ဖို့ပါ။အခုကျမတို့ချုပ်နေတဲ့ဂျင်းမောင်းမီတွေဝဲဝတ်တဲ့သူတွေလက်ထဲရောက်သွားတဲ့အခါမှာလက်ရကောင်းလို့ဝဲဝတ်ရတာတန်လိုက်တာဆိုတော့တုံ့ပြန်ချက်မျိုးရခြင်းပါလေ
မိုမိုတာရိုဂျင်းစ်ကအဝတ်ထည်တွေကိုဝယ်ယူချသူ40ရာခိုင်နှုန်းကဂျပန်နိုင်ငံပြင်ပကဖြစ်ပါတယ်ဂျင်းမောင်းမီတစ်ထည်ကိုအမေရိကန်ဒေါ်လာ300ကျော်ကစပြီးတော့1000နီးပါးအထိဈေးရှိတာမို့ဈေးကတော့မပေါ်လှပါဘူးဒါပေမဲ့အရေးသွေးကိုကောင်းကောင်းထိန်းထားတာမို့သူတို့ရဲ့ဂျင်းတွေကိုတကူးတကလာပြီးတော့ဝယ်နေကြတာပါမိုမိုတာရိုဂျင်းစ်အမှတ်တစိုက်ကိုထုတ်လုပ်တဲ့ပင်မကုမ္ပဏီဖြစ်တဲ့ Japan Blue Jeans ကုမ္ပဏီကဂျပန်နိုင်ငံမှာထုတ်လုပ်ပြီးဆိုတဲ့အချက်ကိုဂုဏ်ယူစရာအဖြစ်နဲ့မှတ်ယူထားတယ်လို့ပြောပါတယ်
။一番はやはり長く使えるっていうことを大前提に全て
はကျွန်တော်တို့အတွက်ပထမဦးစားပေးကတော့ရေရှည်ခံတဲ့ဂျင်းနယ်တွေလုပ်ဖို့ပါ။ကျွန်တော်တို့ကုမ္ပဏီကိုတိစောက်ထားပုံကအရေးသွေးကိုရှည်တန်းတင်တဲ့ပုံစံဖြစ်အောင်လုပ်ထားပါတယ်။ဒါကဂျပန်အရေးသွေးလို့ပဲပြောရမယ်ထင်ပါတယ
်။だから我々のプロダクトの最高価値
高層野堆ピポがレネ抽ポルレと言ってまで。ちょ養にやぼそうだれ。ラドゥばべ。帝般にじゃ描わめそういメネ養やぼ。ダルソーゼ飛び殺たね。てばはメネ養殺ぽんじ。ドゥドゥばべ。だめ陣養撤らでか、滅死ね見やれ養陣じゃろ。こわとばれ。
ဂျင်းစာရက်လောက်တာကနေဂျင်းပေါင်းမီချုပ်လို့ပြီးစီးတဲ့အထိအဆအဆုံးဂျပန်နိုင်ငံမှာလုတ်တဲ့ဂျပန်ဂျင်းတယ်ရရနိုင်တာမို့နိုင်ငံအနောက်တောင်ပိုင်းအိုကာယာမခရိုင်ခူရာရှိကီမြို့ကခိုးကြီးမရက်ွက်ကိုကမ္ဘာနိုင်ငံဆောင်ကလာပြီးတော့ဝယ်နေကြတာပါနှစ်ပေါင်း40ကျော်ကြာတဲ့အထိထိတ်တန့်အရေးအသွေးကိုထိန်းထားတဲ့အတွက်ဂျပန်နိုင်ငံလုတ်ဂျင်းပေါင်းပြီးဂျင်းအင်ကြီးဆိုပြီးတော့နာမည်ကျော်ကြားနေတာဖြစ်ပါတယ်ရှင်ကျွန်မဆူမြတ်မော်ပါ
ကျွန်တော်တို့ VOA ကိုလည်းစာရေးသားကြပါအောင်ခင်ဗျာစာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အလွယ်ကူဆုံးနဲ့အမြန်ဆုံးစာပေးပို့ခြင်းတော့ VOA ရဲ့ chat Facebook chat box ထဲမှာလာပြီးတော့သတင်းစကားရေးသားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါခင်ဗျာအမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ကျင်းပတဲ့သမရရွေးကောက်ပွဲမှာတော့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေမဲပေးနေကြပါတယ်ဒုတိယသမ္မတကမလာဟဲရစ်ကိုနိုင်ငံရဲ့ပထမအဦးဆုံးသောအမျိုးသမီးခေါင်းဆောင်အဖြစ်ရွေးချယ်မလားဒါမှမဟုတ်2020ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုပဲအင်ဘူရိုကိုပြန်ပို့မလားဆိုတာရွေးချယ်ဆုံးဖြတ်နေကြတာဖြစ်ပါတယ်ဒီမိုကရက်သမ္မတလောင်းဟဲရစ်နဲ့ရီပဘလစ်ကန်ဘက်ကထရန့်တို့ကြားရှင်ပြိုင်မှုဟာဆယ်စုနှစ်တည်းအတွင်းအကျိတ်နယ်အဖြစ်ဆုံးရွေးကောက်ပွဲတစ်ခုဖြစ်လူမှုစစ်တမ်းတွေမှာဖော်ပြပါတယ်အနံ့ရသူကတော့လာမယ့်ဇန်နဝါရီလအတွင်းမှာသမရ၄နှစ်သက်တမ်းကိုစတင်တာဝန်ယူရမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ကွန်ဂရက်မှာအများစုကြီးဆိုရေးရလတ်ဟာအင်္ဂါနေ့မဲပွေးပွဲကနေပေါ်ထွက်လာမှာဖြစ်ပါတယ်ဒီရလတ်ဟာသမရရွေးကောက်ပွဲအနံ့ရသူရဲ့ဥပဒေအစိုးပြုချက်တွေအရေးမှာအဓိကအခန်းကဏ္ဍကနေပါဝင်ကြရမှာလည်းဖြစ်ပါတယ်အမေရိကန်အောက်လွှတ်တော်နေရာ435နေရာအားလုံးအတွက်နှစ်နှစ်သက်တမ်းတစ်ကိုအင်္ဂါနေ့ရွေးကောက်ပွဲမှာရွေးချယ်နေကြတာဖြစ်တယ်လို့ အထက်လွတ်တော်နေရာတရားတွေက34နေရာအတွက်6နှစ်တန်းတစ်ကိုလည်းရွေးချယ်နေကြတာဖြစ်ပါတယ်။မေဂန်ပြည်တော်စုတမန်ကမဲယုံတွေကိုဘုံအန္တရာယ်ချိန်ချောက်မှုတွေရုရှားကဖြစ်ပုံရကြောင်းဒီပြည်တော်စုစုံစမ်းရေးဘူရိုကသတင်းမှာဖော်ပြပါတယ်။သတင်းချင်းချုပ်ကိုနားဆင်ကြရပါပါ။ဒီကနေ့မနက်ခင်းအတွက်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာဂျိမ်းစ်မစ်ဖြစ်ပါတယ်။မြန်မာပြည်လူပြည်သားတွေအနေနဲ့ဒီ view အမေရိကန်ရွေးကောက်ပွဲနောက်ဆုံးရသတင်းနဲ့သုံးသပ်ချက်တွေကိုဓာတ်ရိုက်ထုတ်လွှင့်သွားဖို့ရှိတယ်လို့စောင့်မျှော်နားဆင်ကြပါဦးနော်ကျွန်တော်ညောင်ဝင်းအောင်ပါ